Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ10ရက်နေ့စနေနေ့ည9:00နာရီနေ့ထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်ကျမကတော့ဆုမြတ်မပါရှင်အင်အားဖြင့်ဆူဒလောတိုက်ဖုန်းမုန်တိုင်းကြောင့် Taiwan မှာအပြက်အစီးတွေများခဲ့ပြီးတော့၄ရောက်ထပ်မင်းနဲ့တည်ဆုံးခဲ့ပါတယ်ရှစ်လေးလုံးဒီလူလူအောင်ကြွားမှုနှစ်ပတ်လည်နေ့မှာ88မျိုးဆက်ကောင်းဆောင်တွေက88သမိုင်းကိုပြတိုက်ကိုဖွင့်လှစ်လိုက်ပါတယ်ဒီလိုမျိုးသတင်းတွေကိုကိုအားအောင်နဲ့အကြီးညာပေးပါမယ်ရှင
်ဒီကနေ့ထူးခြားတဲ့သတင်းကတော့မြန်မာနိုင်ငံတဝမ်းမှာရေဘေးဒုက္ခသည်ပေါင်း6သိန်းကျော်လောက်ရှိပြီးသေဆုံးသူပေါင်း96ယောက်ရှိသွားပြီဖြစ်ပါတယ
်96ယောက်တဲ့နိုင်ငံလုံးကလေသေဆုံးပေါ့သေဆုံး96ယောက်ရခိုင်ပြည်နယ်ဆိုလို့ရှိရင်56ယောက်ပါဟိုစကိုင်းတိုင်းမှာဆိုရင်9ယောက်မကွေးမှာ2ယောက
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကဒေါ်ဖြူလက်လက်ပြောသွားတာပါအခုဒီနောက်မှာတော့စနေနေ့ရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတွေနဲ့အတူဒုတိယပိုင်းနာရီဘက်မှာတော့ကိုတောင်းညွန့်အောင်တင်ဆက်မဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့စနေနေ့ညပိုင်းထိပ်တန်းရောက်တဲ့တွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ကကြင်ညာပေးကြပါအောင်ရှင်
ထိုင်ဝမ်ကျွန်းကိုဒီကနေ့စနေနေ့အစောပိုင်းတော့ကဝင်ရောက်တိုက်ခတ်သွားတဲ့အင်အားဖြင့်ဆူဒလော့တိုက်ဖုန်းမုန်တိုင်းကြောင့်ရေကြီးမြေပြိုမှုတွေဖြစ်ခဲ့ပါတယ်။ထိုင်ဝမ်စံတော်ချိန်မနေ့9နိုင်လောက်မှာဝင်ရောက်ခဲ့တဲ့ဆူဒလော့မုန်တိုင်းကြောင့်၄ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ပျောက်ဆုံးနေသူ၄ယောက်ထက်မနည်းရှိပါတယ်။တနင်္လာနေ့ပြင်းတိုင်တော့မိုင်120ကျော်နဲ့ဝင်ရောက်ခဲ့တဲ့ဆူဒလော့မုန်တိုင်းဟာဒီတစ်ပင်တွေဓာတ်တိုင်တွေလဲပြိုကျိုးကျစေခဲ့တယ်လို့ခေါင်းမိုးတွေလန်းဆိုင်းပုတ်တွေလွင်းထွက်ကုန်ပါတယ်တချို့နေရာတွေမှာဒီအခုရက်ပိုင်းရွာတဲ့မိုးကပဲသုံးပေကြောပါတယ်လျှက်စစ်တားပြတ်တောက်မှုနဲ့ရင်ဆိုင်နေရသူပေါင်းဟာအခုထိုင်ဝမ်မှာ2,000လောက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်သေဆုံးသွားသူတွေထဲမှာ၈နှစ်အရွယ်မိန်းကလေးတစ်ယောက်နဲ့သူ့မိခင်တို့ပါပြီးတော့ရေစီးနဲ့ဒီပင်လယ်ထဲကိုမျောပါသွားတာဖြစ်ပါတယ်လွင့်ဆင်လာတဲ့အရာတွေနဲ့ထိခိုက်မှုလို့မိလို့ဒဏ်ရာရခဲ့သူကလည်း60ကျော်ပါတယ်မုန်တိုင်းကြောင့်ရုံးတွေအကြောင်းတွေကိုအာဏာပိုင်တွေကပိတ်ထားပါတယ်လေရင်ခီးစင်တွေနဲ့တခြားပို့ဆောင်ရေးလုပ်ငန်းတွေကိုလည်းရပ်နားထားပါတယ်။အစိုးရကယ်ဆယ်ရေးစခန်းတွေမှာယာနဲ့ချီခိုလုံနေကြပြီးတော့ဒီအရေးပေါ်ကယ်ဆယ်ရေးအတွက်စစ်တပ်ကိုလည်းအဆင့်အင့်ပြင်ထားပါတယ်။ထိုင်ဝမ်ကနေပြီးတော့တရုတ်နိုင်ငံဘက်ကိုညပိုင်းမှာဝင်ရောက်တဲ့မုန်တိုင်းဟာအားကျော်သွားမယ်လို့ခန့်မှန်းထားပေမဲ့ဟာရီကိန်းအဆင့်ပြင်းအားနဲ့လေပြင်းတိုက်မယ်လို့မိုးလေဝသကြွမ်းကျင်သူတွေကပြောပါတယ်။မုန်တိုင်းလမ်းကြောင်းတင့်တဲ့တရုတ်နိုင်ငံအရှေ့တောင်ပိုင်းဖူကျန်းပြည်နယ်မှာမုန်တိုင်းကိုအစိုးရရာဇုံအဆင့်အဖြစ်နဲ့တပ်ဆိုင်ရာကတတ်မှတ်ကြေညာထားပါတယ်။လူပေါင်းသသိန်းခွဲကျော်ကိုလည်းဘေးကင်းရာကိုရွှေ့ပြောင်းကြဖို့အတွက်အမိန့်ထုတ်ထားပါတယ်
။မြန်မာနိုင်ငံကရေဘေးအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ရန်ပုံငွေအနည်းဆုံးတန်90လောက်လိုအပ်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကခန့်မှန်းလိုက်ပါတယ်။ရေဘေးသင့်ပြည်သူတွေကိုကူညီဖို့ကုလသမဂ္ဂရေးပေါ်ကူညီကယ်ဆယ်ရေးဌာနကလက်ရှိထုတ်ပေးထားတဲ့ဒေါ်လာ9သန်းနဲ့တင်မလုံလောက်ပဲနောက်ထပ်ရန်ပုံငွေအများပြားလိုအပ်မယ်ဆိုတာကို UNOCHA အဖွဲ့ကကြေညာချက်ထုတ်ပြန်ကြောင်းတောက်ကြနေကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတက်ဖန်ဒူဂျာရက်ကပြောပါရယ်လူပေါင်းသသိန်း3000အတွက်အစားအစာမက်ထရစ်တန်ချိန်400ကိုအကူအညီပေးပြီးဖြစ်တယ်လို့ရေတန့်စင်ရေးဆေးပြားပေါင်း6သိန်း2000အပါဝင်စားနပ်ရိက္ခာနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုပို့ပေးနိုင်ခဲ့ပါရယ်အခုချိန်မှာရေဘေးဒဏ်အဆိုးရွားဆုံးခံခဲ့ရတဲ့ဒေသတွေကအရေးပေါ်အကူအညီလိုအပ်နေသူတွေထံကိုအကူအညီတွေပို့ပေးနေနိုင်ပြီဖြစ်ကြောင်းတခြားနေရာတွေကိုရောက်နိုင်ဖို့အတွက်လဲအစွမ်းကုန်ကြိုးစားဆောင်ရွက်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယာယီပူးပေါင်းဆောင်ရွက်ရေးမှူးအီမွန်မာဖီကပြောပါရယ်ရေကြီးမှုကြောင့်ဘေးဒုက္ခရောက်နေသူ6သိန်းကျော်အထိရှိသွားပြီဖြစ်ပြီးသေဆုံးသူအရေအတွက်100နီးပါးရှိလာပြီလို့မြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချတိုင်းဝန်ကြီးဌာနက VOA ကိုပြောပါရယ်ခင်ဗျာ
မြန်မာနိုင်ငံမှာပါတီဆောင်ဒီမိုကရေစီစနစ်ကိုတောင်းဆိုတဲ့နိုင်ငံတော်ဝန်လူထုအုံကြွမှုကြီးတွေဖြစ်ပွားခဲ့တာဒီကနေ့မှာ28နှစ်ပြည့်ပါတယ်အောင်ကျွတ်စန္ဒာပြမှုတွေကိုအဲ့ဒီတုန်းကအဓိကဥဆောင်ခဲ့ကြတဲ့88မျိုးဆက်ကြောင်းသားခေါင်းဆောင်တွေကအထိတ်အမှတ်ဖြစ်တဲ့ဒီ88သမိုင်းပြတိုက်ကိုရန်ကုန်မြို့မှာဖွင့်လှစ်ပါတယ်။အသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြန်လည်တည်မြဲရေးနဲ့တရားမျှတမှုဖော်ထုတ်ရေးအတွက်ရည်ရွယ်ပြီးတော့88သမိုင်းပြတိုက်ကိုဖွင့်တာလို့ဒီ88ခေါင်းဆောင်တွေကပြောပါတယ်။88မျိုးဆက်နဲ့ဖွင့်လင်းလူအဖွဲ့အစည်းရုံးခန်းမှာဖွင့်လိုက်တဲ့ပြတိုက်မှာ88အရေးခင်းကာလတုန်းကဒီအဖြစ်အပျက်ဓာတ်ပုံတွေထုတ်ဝေခဲ့တဲ့သတင်းချန်နယ်တွေကိုပြသထားပါတယ်။အထူးခြားဆုံးကတော့ဒီဆန္ဒပြပွဲတွေအတွက်ကိုလှုံ့ဆော်စာတွေရိုက်ထုတ်ဖြန့်ဝေဖို့တုံ့ခဲ့ရတဲ့လက်လက်စာကူးဆက်ဖြစ်ပါတယ်။မဆလာတပါတီစနစ်ကိုစန့်ကျင်ဆန္ဒပြပွဲတွေမြန်မာနိုင်ငံနေရာအနှံ့မှာဖြစ်ပွားခဲ့ပြီးတော့စစ်တပ်ရဲ့နှိမ်နှင်းမှုကြောင့်ထောင်ထဲချီသေဆုံးခဲ့တယ်လို့ခန့်မှန်းရပါတယ်။ ကျောင်းသားတွေအပါအဝင်အများအများလည်းဖမ်းဆီးထောင်ချခံခဲ့ရပါတယ်မြန်မာနိုင်ငံရဲ့သမိုင်းမှာအရေးကြီးတဲ့နေ့တစ်နေ့ဖြစ်တဲ့ရှစ်လေးလုံးနေ့ကဝမ်းနည်းပွဲသွေးကြောင်းစီစတေးခဲ့ကြသူတွေကြောင့်သမိုင်းကဏ္ဍအသစ်တစ်ခုစီကိုလမ်းပွင့်စေခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တပ်ရုံးကကြေညာချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာသမိုင်းတွင်ပဲရွေးကောက်ပွဲနှီးကပ်လာခြင်းရေဘေးဒုက္ခတွေအတွက်အမျိုးမတူဘာသာမတူသူတွေညီညီညွတ်ညွတ်နဲ့အခုအညီတွေပေးနေကြခြင်းမျိုးမှာဒီအထိပယ်မဲတဲ့အကြမ်းဖက်မှုတွေကိုပြန်လည်အမတ်ရပြီးတော့နိုင်ငံရေးဆွေးနွေးမှုတွေအပြန်အလှန်လေးစားမှုတွေဒီမိုကရေစီငြိမ်းချမ်းရေးနဲ့တရားမျှတမှုဆောင်ရွက်ရေးတွေကနိုင်ငံအတွက်အရေးကြီးတယ်ဆိုတာကိုထင်ဟကြဖို့အတွက်ရန်ကုန်အမေရိကန်တန်ရုံးရဲ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်ရှင်
။ဘလော့ဂါတဦးကိုရဲ့ဆက်ဆက်တက်ခဲ့ရတဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။ဒါမျိုးစုံကင်ဆောင်ထားတဲ့လူအုပ်စုတစုကနေအဲ့ဒီဘလော့ဂါကိုကောင်းဖြတ်တတ်တယ်လို့ရဲတွေကပြောပါတယ်။တောက်ကြာနေကတပ်ဖြတ်မှုဟာအခုနှစ်ဆန်းပိုင်းကဆက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာ၄ချိန်မြောက်လူသတ်မှုဖြစ်ပါတယ်။သူ့ရဲ့ဘာသာရေးအမြင်ကင်းတဲ့ယူဆချက်တွေနဲ့ပတ်သက်ပြီးလူသိများတဲ့အသက်၄၀အရွယ်နီလဝိုင်ချက်ရာပါတီဟာဒါကာမြို့တော်အနီးဂေါရန်အရက်ကသူ့အိမ်မှာနေ့လယ်ပတ်အသက်ခံခဲ့ရတော့ဘွာ။သူမသေးဆုံးမီတက်ရောက်တဲ့အခမ်းအနားတွေအတွင်းသူ့အသက်အန္တရာယ်ကိုချင်းချောက်မှုတွေရှိနေကြောင်းပြောခဲ့ဘူးပါတယ်။အဲခိုင်တာနဲ့ဆက်နွယ်မှုရှိတဲ့အကြမ်းဖက်တပွဲကတော့ချက်ရာပါတီကိုသူတို့တတ်တာဖြစ်တယ်လို့မီဒီယာတွေကိုဆက်သွယ်ပြောဆိုပါရတယ်။ဒီနှစ်အစောပိုင်းအတွင်းဘလော့ဂါ၃ဦးကိုတက်ဖြတ်သူလို့တန်တရားရှိသူတွေကိုတော့အာဏာပိုင်တွေကဖမ်းဆီးထားပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း၉နာရီကနေ၁၀နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင်
နေနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာဒီနှစ်အတွက်အဆိုးဆုံးအကြမ်းဖက်မှုအဖြစ်တောက်ကြနေတော့ကာဘူးမြို့တော်မှာဇက်တိုက်အသေးခံဘုံးခွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့စနေနေ့မှာတော့လူတွေထိတ်လန့်နေကြပါတယ်။တောက်ကြနေတော့မြို့တော်ထဲနဲ့အနီးတစ်ဝိုက်မှာအသေးခံဘုံးခွဲမှုတွေဇက်တိုက်ရှိခဲ့တာမှာအမေရိကန်စစ်အခြေစိုက်စခန်းတစ်ခုက၉ယောက်အပါအဝင်50ကျော်သေဆုံးခဲ့ပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂအဖွဲ့ရဲ့စာရင်းအရ2009ခုနှစ်ထဲကဆိုရင်ကာဘူးမြို့တော်မှာတနေ့တည်းအများဆုံးအရက်သားတွေသေဆုံးမှုဖြစ်တယ်လို့ဒေတာရင်း VOA သတင်းတောက်ကပြောပါရယ်အခုလိုမျိုးအရက်သားတွေသေဆုံးစေခဲ့တဲ့တိုက်ခိုက်မှုကိုအာဖဂန်ဆိုင်ရာကုလသမဂ္ဂအဖွဲ့အကြီးအကဲကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါရယ်တာလီဘန်ခေါင်းဆောင်မူလာအိုမာသေဆုံးတယ်ဆိုတာကိုတာလီဘန်တို့အတည်ပြုပြီးတဲ့နောက်မှာပထမဆုံးကြီးကျယ်တဲ့တိုက်ခိုက်မှုတွေလည်းဖြစ်ပါရယ်အခုလိုအကြမ်းဖက်မှုတွေကြောင့်အစိုးရနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲရှေ့ရေးအပေါ်မှာလည်းမေးခွန်းထုတ်စရာဖြစ်လာပါရယ်ကာဘူးမြို့တော်ကအဓိကလေးစိတ်နားမှာရှိတဲ့အမေရိကန်အထူးတပ်ဖွဲ့ရဲ့အခြေစိုက်စခန်း Camp Integrity အပေါ်တောက်ကြနေတိုက်ခိုက်မှုအတွင်မှာဒီနိုင်ငံတကာတပ်ဖွဲ့ဝင်တစ်ယောက်နဲ့အရက်ဖက် contractor ၈ယောက်သေဆုံးခဲ့တယ်လို့ NATO တပ်ဖွဲ့ကပြောပါရယ်။ဘယ်နိုင်ငံတွေကလဲဆိုတာကိုတော့ NATO ရဲ့ကြေညာချက်ထဲမှာဖော်ပြထားခြင်းမရှိပါဘူး။အမေရိကန်နဲ့ဆိုင်တဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့တာလီဘန်တို့က VOA ကို email နဲ့ပို့တဲ့ကြေညာချက်မှာဖော်ပြခဲ့ပါရယ်။
အကြမ်းဖက်သမားတွေဝင်ရောက်သိမ်းပိတ်ထားတဲ့မာလီလေပိုင်းကဟိုတယ်ကိုမာလီတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနင်းပြီးနောက်သူတို့ဖမ်းထားတဲ့တရားခံတွေက၄ဦးပြန်လည်လွတ်မြောက်လာပါတယ်။ဒါပေမဲ့လည်းအဲ့ဒီအစ္စလာမ်စစ်သွေးကြော်တွေနဲ့တိုက်ပွဲအတွင်းလူ၁၂ဦးထက်မနည်းသေဆုံးသွားပါတယ်။ပြန်လည်လွတ်မြောက်လာတဲ့၄ဦးကဘယ်နိုင်ငံသားတွေလဲဆိုတာကိုမသိရပေမဲ့သူတို့တွေကိုပြင်သစ်တပ်ဖွဲ့ဝင်တွေကကယ်တင်လာတာလို့ကာကွယ်ရေးဌာနကပြောပါတယ်။ဂျီဟတ်စစ်သွေးကြော်တွေရာဘိုင်ဘလော့စ်ဟိုတယ်ကိုတောက်ကြနေမနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးကုလသမဂ္ဂဝန်ထမ်းတဦးနဲ့မာလီစစ်သား၅ဦးကိုတပ်ဖြတ်ခါဟိုတယ်မှာတဲကူနေသူတွေကိုတရားခံဖြစ်ဖမ်းဆီးထားခဲ့ပါတယ်။အကြမ်းဖက်သမားတွေတဲက၂ဦးလည်းသေဆုံးခဲ့ပါတယ်။စနေနေ့ထပ်မံစီးနင်းမှုအတွင်းမှာတော့သေဆုံးသူ၃ဦးကိုနောက်ထပ်တွေ့ရပြီးသူတို့တွေကဘယ်သူတွေဖြစ်တယ်ဆိုတာကိုတော့သေချာမသိရပါဘူး။
2015-2016 အင်္ဂလိပ်ပရီးမီးယားလိဂ်ဘောလုံးရာသီဒီကနေ့မှပြန်ဆပြီးဖြစ်တာနဲ့အတူပရီးမီးယားလိဂ်ဖလားလူကြမဲ့ကလပ်အသင်း20ကသူတို့အသင်းသားတွေရဲ့အင်ဂျင်နံပါတ်တွေကိုထုတ်ပြန်ခဲ့ကြပါတယ်။ပရီးမီးယားလိဂ်ပွဲစဉ်တွေပထမဆုံးစတင်တဲ့နေ့မှဒီစုစုပေါင်းဘောလုံးပွဲ6ပွဲရှိပါတယ်။ပထမဆုံးဒီမန်ချက်စတာယူနိုက်တက်နဲ့တော့တနမ်ဟော့စပါပွဲမှာမန်ယူကတကိုးကိုမရှိနဲ့နိုင်ပါတယ်။ပရီးမီးယားလိဂ်ပထမဆုံးဂိုးကိုတော့ဒီပထမပိုင်းမိနစ်22မိနစ်မှာပဲတော့တနမ်ဟော့စပါကကိုင်လ်ဝေါ်ကာကကိုးဂိုးကိုပြန်သွင်းခဲ့တာဖြစ်ပါတယ်။လက်ရှိပရီးမီးယားလိဂ်ချန်ပီယံချယ်ဆီအသင်းနဲ့ဆွမ်းဂျီအသင်းတို့လည်းဒီကနေ့မှကန်ကြားဖို့ရှိပါတယ်။ဂျန်တဲ့ပွဲတွေကတော့ဘွန်မော့နဲ့အက်စတန်ဗီလာ၊အဗာဒန်နဲ့ဝတ်ဖော့ဒ်၊လက်စတာနဲ့ဆန်ဒါလန်၊နော်ရစ်စီတီနဲ့ခရစ်စတယ်ပယ်လစ်အသင်းတွေကန်ကြားမှာဖြစ်ပါတယ်။ English Premier League ဘောလုံးပွဲတွေဟာကမ္ဘာတဝန်းမှာလူကြီးအများဆုံးစိတ်ဝင်စားမှုအများဆုံးအားကစားပွဲတွေဖြစ်ပါတယ်ရှင
်။ American သမ္မတ Barack Obama ဟာသူ့ရဲ့မိသားစုနဲ့အတူ American အရှေ့မြောက်ဘက် Massachusetts ပြည်နယ်က Martha's Vineyard ကျွန်းကိုအပန်းဖြေခရီးသွားရောက်နေပါတယ်။တောက်ကြနေတော့ကဒီအပန်းဖြေကျွန်းကိုရောက်ရှိခဲ့တဲ့သမ္မတဟာကျွန်းပေါ်မှာဒီလကုန်ထိနေထိုင်သွားမှာဖြစ်ပါတယ်။ဟိုရုံးကတော့သူ့မိသားစုကျွန်းပေါ်မှာစပိန်နဲ့သွာလာနေချိန်မှာသမ္မတဥဘာမာကအောက်ရိုက်နေခဲ့တာပါဒီလိုခီးစဉ်အတွင်းသမ္မတရဲ့ရုံးအဖွဲ့ဝင်တွေလည်းပါသွားပြီးအဲ့ဒီအဖွဲ့ကနေလက်ရှိဖြစ်ပွားနေတဲ့ကမ္ဘာအခြေအနေတွေအကြောင်းသမ္မတကိုနေ့စဉ်အစီရင်ခံသွားမှာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA စနေနေ့ညပိုင်းထိတ်တန့်ရောက်တဲ့နေ့ကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြင်ညာပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါအခုပထမအုပ်ဆုံးတော့ရေဘေးသင့်ပီသူတွေရဲ့နောက်ဆုံးရသတင်းကိုနားဆင်ရဖို့ရှိပါတယ်မြန်မာနိုင်ငံတဝမ်းမှာရေဘေးဒုက္ခသည်ပေါင်း6သိန်းကျော်ရှိသွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကပြောပါတယ်အခုချိန်အထိရေဘေးဒဏ်ကြောင့်သေဆုံးသူ100နီးပါးရှိတဲ့အထက်ကထက်ဝက်ကျော်ဟာရခိုင်ပြည်နယ်ကဖြစ်တယ်လို့ဆိုပါတယ်ဆက်သွယ်မေးမြန်းထားရကိုညံဝင်းအောင်ကအကြောင်းဆောင်ကိုတင်ပြပါမယ
်မြန်မာနိုင်ငံတဝမ်းရေဘေးတန်တည်နေတဲ့ပြည်နယ်နယ်တိုင်း12ခုမှာအခုဆိုရင်ရေဘေးဒုက္ခသည်စုစုပေါင်း6သိန်းကျော်ရှိသွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားသားရေးဝန်ကြီးဌာနကပြောဆိုလိုက်တာပါရေဘေးကြောင့်တည်ဆုံးခဲ့ရသူ100နီးပါးရှိသွားပြီလို့လည်းလူမှုဝန်ထမ်းကယ်ဆယ်ပြည်လည်နေရာခြားသားရေးဝန်ကြီးဌာနကယ်ဆယ်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကပြောပါတယ
်ရေဘေးတင်းတဲ့ပြည်သူပေါ့နော်ဟိုကလောက်ရှိတယ်6သိန်းကျော်လောက်တော့ရှိတယ်ရေဘေးတင်းစွာရေကြီးတဲ့ဒေသမှာရှိတဲ့ပြည်သူတွေပြောတာပေါ့နော်အဲ့မှာမှကြောင်းရှိတာဆိုရင်တော့တသိန်း2000ကျော်ပဲရှိတယ်ဒီနေ့စင်းရကြတော့ညနေလောက်မှလေမိုးချောက်လောက်မှရတာတိတ်ဆုံးပေါ့တိတ်ဆုံး66ရောက်ကနိုင်ငံလုံးကလေရခိုင်ပြည်နယ်ဆိုလို့ရှိရင်56ရောက်ပါဟိုသခိုင်းတိုင်းမှာဆိုရင်9ရောက်မကွေးမှာ2ရောက်ကချင်မှာ1ရောက်ရှမ်းမှာက6ရောက်နောက်မန္တလေးမှာ17ရောက်ချင်းမှာက4ရောက်ပဲခူးဘက်မှာ2ရောက်ပေါ့တိတ်ဆုံးပေါ့
အင်ဂျီ180လောက်ရှိတဲ့ရခိုင်ပြည်နယ်မင်းပြားမြို့နယ်နဘက်ချောင်းကျေးရွာမှာလူအသေးအပြောက်မရှိပေမဲ့ဘေးပတ်ဝန်းကျင်ရွာတွေမှာတေဆုံးမှုတွေရှိခဲ့တယ်လို့နဘက်ချောင်းကျေးရွာကျောင်းနိုင်ဆရာတော်ကခုလိုမိန့်ပါတယ
်။ဦးစင်းတို့ရောက်မှာတော့လူအသေးအပြောက်တော့မရှိဘူးပေါ့နော်။ဒါပေမဲ့အဲ့ဒီမြောင်းမြို့နယ်ငါခုတို့ကြည့်ရမှာတော့လူ3ယောက်သေးတယ်လို့ပြောတယ်။ဟိုနောက်တရော်ကကန်းသေးတရက်တော့ကျေးရွာအဲ့ဒီရောမှာလည်းလူ2ယောက်သေးတယ်လို့ပြောနေကြတယ်။နောက်တရော်ကကျဲမကြီးကြည့်ရော်လို့ခေါ်တယ်။အဲ့ဒီရောမှာတယောက်နောက်တရော်ကငါစရိချောင်းမင်းရောပေါ့အဲ့ဒီမှာလူ9ယောက်တည်တယ်လို့ပြောနေကြတ
ယ်။ရခိုင်ပြည်နယ်နေဆက်ဒေသဖြစ်တဲ့ရသေးတောင်မြို့နယ်ပန်စင်းမော်ကျေးရွာမှာတော့တံတားတွေအားလုံးကျိုးပြက်ကုန်တာကြောင့်အခြားကျေးရွာတွေနဲ့လမ်းပန်းဆက်သွယ်ရေးလုံးဝပြတ်တောက်နေတယ်လို့ရခိုင်အမျိုးသားထုတ်တဲ့ရေးပါတီရသေးတောင်မြို့နယ်ဥက္ကဋ္ဌဖြစ်သူဦးတန်းဝင်းကပြောပါတယ
်။အပြည့်စီတွေကတော့ဘို့အင်းငါဆောင်ဆိုတော့လုံးဝအခေါတွေပါတခါသေးတိုက်တွေပါဘာမှမကျေဘူးတခါသေးအကုန်လုံးကျွဲပါတော့တယ်။အိမ်လည်းမရှိတော့ဘူးတိုင်ငေါတွေပဲကျင်နေတယ်လို့မြောက်လိုရာတော့ဆေးဝါးတယ်လိုရဲပြီးတော့အိမ်တွေပါတယ်ပြုပမဲ့ဟာတွေလည်းလိုရဲပေါ့အိမ်ဆောင်မလာတာပိုက်ဆိုင်မရှိဘူးအိမ်တွေပါတယ်မဆောက်ဘူးကတိုက်တဲ့ဝါးတွေမရှိဘူးကပြီးတော့ပဇံကန်လုံးနေတဲ့လူတွေဟာလည်းဘာမှကိုမရှိဘူးအကုန်လုံးဆုံဆုံသွားတဲ့ဟာတွေရှိတယ်လိုရဲတာတော့ကျွန်တော်တိုင်ဆိုင်မော်ကြီးပြတော်မြို့နယ်ပိုင်ဆိုင်မော်ကတကယ်တကယ်လမ်းမဆက်တဲ့ဘာမှမရှိဘူးကျွန်တော်လက်တော်ကအမဲတွေကိုကျွန်တော်ထုတ်ဆူထားတယ်တထတွေအကုန်လုံးပြိုလေးသွားတယ်ကျွန်တော်ပိုင်ဆိုင်မော်ကနေပြီးချန်တယ်ရောဘေးရောကမှတော့လာလို့မရဘူးကို
ဒီလိုဒုက္ခတွေရင်ဆိုင်နေရတဲ့ပြည်သူတွေအတွက်တဘာဝဘေးအန္တရာယ်အရေးပေါ်စီမံခန့်ခွဲမှုဘ ਹੁ ဌာနကကူညီထောက်ပံ့ရေးပစ္စည်းတွေပို့ပေးနေကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကပြောပါတယ
်အခုချိန်ထိလောက်ကတော့စားတောက်ရေးအတွက်ဒီစံတို့ဒီခောက်ဆွဲချောက်တောက်ရေးထက်အသင့်စားနိုင်တဲ့အစားအစာတွေပေါ့နော်ဆေးဝါးတို့ရေတန်းဆေးပြားတို့ဆေးဝါးတွေကုန်ပြီးတော့နောက်အဝတ်ထည်တွေအဲဆောင်းတို့ချင်းအောင်တို့အိယာတွေစားတောက်ရေးရတော့အထူးကပေါ့အခုချိန်မှာသိနေရတယ်ဟုတ်ကဲ့
ဒါပေမဲ့အစိုးရရဲ့ကူညီထောက်ပံ့ရေးပစ္စည်းတွေအခုချိန်ထိသူတို့ရွာတွေကိုရောက်မလာသေးပဲပုဂ္ဂလိကအလှူရှင်တချို့ကသာကူညီနေတာမျိုးရှိတယ်လို့နဘက်ချောင်းရွာကျောင်းနိုင်ဆရာတော်ကမိန့်ပါတယ
်။ရေတွေကတော့တခါကြီးအကုန်လုံးကျတော့ပြီ။လေကွင်းတွေရောအကုန်လုံးရွာတွေရောအကုန်လုံးလမ်းတွေရောအကုန်လုံးကျတော့ပြီ။ဘလို့အချိန်နေဖြစ်ဖြစ်နေလဲဆိုတော့လူတို့ကစက်ဝင်းနေရဲ့ဆန်လေးချတယ်နောက်တစ်ခုကရေတောက်ဖို့ရေမရှိဘူးဖြစ်နေတယ်။ဦးစင်းအစိုးရကတော့ဒိုင်းလာလို့လူတွေတော့မရှိသေးဘူးပေါ့နော်။ဒီမင်းပြမြင့်နေမှာဆိုတော့ဘုံမူးစင်စံရှင်အောင်လို့ပြောနေကြတယ်သူကပြနေတယ်လို့မင်းပြတောင်ပိုင်းမှာအဲ့လိုပြောနေကြတယ်ဥစဉ်ရောက်တော့မရဘူးဒိုင်းရန်ရောက်တာတော့ဟိုမိတ္တမြဝေရခိုင်လူမုန်းကွန်ကြီးအတင်းပေါ်တော့အဲ့ဒါတော့ဒီရောက်တော့ဒိုင်းမရဘူးတခါကြီးဒါမှမဟုတ်ဥစဉ်ရောက်ကဆက်လိနေတော့ပြီးတော့ဆိုင်ရတော့ယူရတယ်အရေးပေါ်လိုနေတာတော့ကရင်းနဲ့ဆန်ပေါ့
အရေးပေါ်ကူညီထောက်ပံ့မှုပစ္စည်းတွေဟာသက်ဆိုင်ရာပြည်နယ်နဲ့တိုင်းတွေစီပေးပို့ထားတာဖြစ်ပြီးပြည်သူတွေလက်ထဲရောက်အောင်လှုပ်ဆောင်နေတယ်လို့ညွှန်ကြားမှုဒေါ်ဖြူလက်လက်ထွန်းကပြောပါတယ်
။အခုကတော့လေဟိုတော်တော်လေးတော့ရောက်နေကြပါပြီ။ကျွန်မတို့ဆိုပြပါတော့နော်။ကျွန်မတို့ဆိုတော့ဒီကနေတော့ပစ္စည်းထောက်ပံ့တဲ့အပိုင်းဆိုသက်ဆိုင်ရာတိုင်းဒေသကြီးအစိုးရအဖွဲ့တွေကိုပေးလိုက်တယ်။ဒီတင်ပြည်သူတွေဒီအချက်ကတော့သူ့ရဲ့တိုင်းဒေသကြီးအစိုးရအဖွဲ့တွေအစီအစဉ်နဲ့သွားတာဆိုတော့လေတကယ်လက်တွေ့မြေပြင်မှာထောက်ပံ့တဲ့အပိုင်းကြတော့အစိုးရအဖွဲ့တွေဒီမှာပို့ပြီးတော့ဒီကြပါလေသူတို့ပြောမယ်ဆိုရင်လေ
ဟုတ်ကဲ့
အဲ့ကျွန်တော်တို့ဒီလောက်ကလည်းတော်တော်များများတော့သူကြောက်အောင်တော့သွားပြီးတော့ပို့နေပါလေ
ရေဘေးတန်တဲ့ပြည်သူတွေရဲ့လိုအပ်ချက်တွေကိုပြည်နယ်နဲ့တိုင်းအစိုးရတွေကတင်ပြလာတဲ့အချက်လက်တွေပေါ်မူတည်ပြီးပြည်ထောင်စုအစိုးရရဲ့ဝန်ကြီးဌာနတွေအလိုက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်ပေးသွားဖို့ပြင်ဆင်နေတယ်လို့သိရပါတယ်ခင်ဗျာ
ကိုငြံဝင်းအောင်ပြပြသွားတာပါရှင် VOA ကနေစနေနေ့ညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မဆုမြတ်မွန်စုစည်းတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါရှင်။ကိုတောင်းညွန့်ဦးကကူညီတင်ဆက်ထားပါတယ်ရှင
်။ကိုတောင်းညွန့်ဦးအီးမေးလ်တွေရှင်းနေတာလားရှင့
်။ဟုတ်တယ်မဆုမြတ်မွန်ကြီးတနေ့တနေ့ဒီအီးမေးလ်တွေရှင်းနေရတာအတော့ကိုချိန်ကုန်တာ။အလုံးနဲ့ဆိုင်တဲ့အီးမေးလ်တွေမှားဖြတ်မိမှဆိုလို့အသေးချာလဲကြည့်ရသေးတယ်။
အဲ့တော့ဟုတ်တယ်ကိုသားညုံကြီးရုပ် email မှာရောကိုယ့်ရဲ့ကိုယ်ပိုင် personal email account မှာပါဘယ်ကနေပုံမှန်မသိတဲ့ junk email တွေတနေ့တနေ့တော်တော်လေးရတာဒီနေ့ဖြတ်လို့ရှိရင်လည်းနောက်နေ့နောက်ပုံစံတစ်မျိုးနဲ့ထပ်ရောက်နေပြန်ရောဒါတော့နော်အဲ့လိုမျိုးအလေးအညာ email တွေက10နှစ်ကျော်အတွင်းမှာအနေဆုံးအဆင့်ကိုကျသွားပြီတဲ့ Symantec Computer Internet လုံခြုံရေးကုမ္ပဏီရဲ့ဒီဂျွန်လအစီရင်ခံစာမှာဖတ်လိုက်ရတယ်မလား
IT လောကမှာတော့ဒီသတင်းကအတော်လေးစိတ်ဝင်စားစရာသတင်းခုပဲလေမဆင်မြတ်မွန်ရဲ့Norton လိုမျိုး internet လုံခြုံရေး software တွေထုတ်တဲ့ America ကဒီ Symantec company ကြီးရဲ့အစီအစဉ်စာဆိုတော့သတိမထားလို့မရဘူးမလားသူရဲ့ဒီ computer နဲ့ internet လုံခြုံရေးဆိုင်ရာ security software တွေကိုတကဘာလုံးကသုံးကြရတာ security software ဈေးကွက်မှာဆိုရင်လည်းထိတ်တန်းနေရမှာရှိနေတာမဟုတ်လားဗ
ျ Symantec ရဲ့လုံခြုံရေး software ထည့်ထားတဲ့ computer တွေကိုဒီ NDA ကင်းမကင်းပုံမှန် scan လုပ်ပြီးတော့စစ်ပေးနေတော့ဘယ်လိုမျိုး internet NDA တွေရှိနေသလဲဆိုတာကို Symantec ကအမြဲတမ်း up to date သိနေတယ်ဘလို့အန်ဒီရီများလာလဲနေသွားလဲဆိုတာကိုလည်းလစဉ်အစီရင်ခံစာထုတ်ပေးနေတာဂျွန်လာတုန်းကတော့ဒီအလေးအညာ junk mail spam mail တွေက12နှစ်အတွင်းမှာ50ရာခိုင်နှုန်းအောက်ကိုပထမဆုံးကျသွားတယ်ဆိုတဲ့အစီရင်ခံစာထွက်လာတာပဲ
junk email တွေရဲ့အန်ဒီရီကလည်းမသေးဘူးဗျတချို့မသိရတဲ့သူတွေကအဟုတ်မှတ်ပြီးတော့အညာခံခဲ့ရတာတွေကလည်းအများကြီးပဲမြန်မာနိုင်ငံမှာ email တွေစပြီးတော့သုံးလို့ရတဲ့အချိန်တုန်းကဆိုရင်ဒီမြန်မာပြည်ကကျွန်တော်အသိတွေကတော့မှဒီ junk mail တွေကိုအစ်စ်တင်ပြီးတော့စုံစမ်းခိုင်းတာမျိုးတွေတော့မှကြုံဘူးလေ
ကုန်ပစ္စည်းတွေကိုထောက်ဝက်လောက်လျှော့ဈေးနဲ့ရမယ်ဆိုတာမျိုးတို့နောက်ပိန်ဈေးတို့အားဈေးတို့ကိုတစ်မျိုးဝယ်လို့ရှိရင်တစ်မျိုးအလကားရမယ်ဆိုတာမျိုးတို့နောက်မိသားစုလိုက်အပန်းဖြေခရီးထွက်လို့ရှိရင်ဒီကလေးတွေအတွက်ကိုပေးစရာမလိုဆိုတာမျိုးလိန်ညာပြီးတော့ဒီရုံတဲ့သူတွေဆီကနေပတ်စံနေညာယူလို့ရအောင်လို့မျှတဲ့ email တွေက junk mail spam mail တွေပဲရှင်အဲ့ဒီလိုမျိုးလိန်ညာတဲ့သူတွေကလည်းနော်ခံရတဲ့သူတွေထိအောင်ထင်မှားဖြစ်အောင်လို့ email တွေကိုတည်တည်ချာချာပုံတွေဘာတွေနဲ့လှုပ်ထားတဲ့တချို့ဆိုရင်တကယ်ကို website အစစ်ကပုံတွေရောမှခိုးသုံးထားသေးတာနောက်သူတို့ရဲ့ website အတူ link တွေကိုလည်းထည့်ထားပေးသေးတယ်အဲ့ဒါတွေကိုမသိတဲ့သူတွေကတော့တကယ်အဟုတ်မှတ်ပြီးတော့ခံရတော့တာပဲ
အစိုးဆုံးကတော့တန်းစု TG ပေါက်နေပါပြီအဲ့ဒါထုတ်ဖို့အတွက်အရင်ငွေဘလောက်သွင်းမှဆိုတာမျိုးညာတဲ့ spam email တွေပဲနောက်ရှိသေးတဲ့ဒီတစ်ဖက်သားတနာစရာမကောင်းကောင်းအောင်ဇာတ်လမ်းတွေလုတ်ပြီးတော့အလှငွေတောင်းတဲ့ spam mail တွေလည်းမဆုမြတ်မွန်ရဲ့
online the code hacker ရာအဲ့လိုမျိုး spam mail တွေကိုဒီ email ပေါင်းထောင်တောင်းချီစီကိုတခါတည်းပို့လိုက်တာရုံးတဲ့သူတွေကတော့ခံကြရရှာတာပေါ့အခုတော့အဲ့လိုမျိုးလိန်ညာတဲ့ spam mail မျိုးတွေတော်တော်လေးကျသွားပြီဆိုတော့သတင်းကောင်းပဲ
ထင်အောင်ထင်မှားဖြစ်အောင်ညာတဲ့ email မျိုးတွေတင်မဟုတ်ဘူးကိုယ့်ရဲ့တခြားအရေးကြီးတဲ့ email ID တို့ password တို့ကိုဖော်လို့ရအောင်လို့ virus program တွေထည့်ပြီးတော့မျှားတဲ့ email မျိုးတွေလည်းကျသွားတယ်လို့ Symantec ရဲ့အစီအစဉ်စာထဲမှာပြောထားတယ်ကွန်ပျူတာစကားနဲ့ဆိုရင်တော့ phishing လုပ်တယ်လို့ခေါ်တယ်အဲ့လိုမျိုးတွေနှဲသွားတဲ့အဓိကအကြောင်းကတော့မတမာနီးတွေလုံနေတဲ့ဒီ internet ကွန်ရက်တွေကိုအစိုးရတွေကထိထိရောက်ဖော်ထုတ်ရေးယူလာနိုင်တာကြောင့်လို့ ID ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်
ဒီပညာသတင်းတွေကိုအဓိကဖော်ပြတဲ့ The Verge ဆိုတဲ့ online သတင်း website ကတော့အခုလိုမျိုး spam mail တွေကျသွားတယ်ဆိုတာ Symantec ရဲ့ဒီ software တွေကိုသုံးနေကြသူတွေနဲ့ပဲဆိုင်တဲ့အတွက် channel antivirus software တွေသုံးနေကြသူတွေအတွက်အခြေအနေကိုမပြောနိုင်ဘူးလို့တော့ထောက်ပြထားတာပါ spam mail တွေနည်းလာတာနှစ်တော်ကျသွားပြီဆိုတာမှန်ပေမဲ့ဘာကြောင့်နည်းသွားသလဲဆိုတဲ့နေရာမှာတော့သက်ဆိုင်ရာကအရေးယူတာနဲ့တည်းမကဘူးဒီ antivirus software တွေကတော်တော်လေးကိုထဲထဲဝင်ဝင်မလိုလားတဲ့ email တွေကိုရှင်းပေးနေတာကြောင့်လဲပါတယ်လို့ပြောထားပါတယ်
ကိုမလို့ဂျင်းမင်းနဲ့ရောက်ရောက်လာတဲ့ spam mail နောက် junk mail တွေနှဲသွားလို့ကွန်ပျူတာအင်တာနက်လုံခြုံရေးပိုရှိလာပြီလို့တော့တတ်မှတ်လို့မရသေးတာကိုလည်းသတိပြုစေချင်တယ်ဗျ။ Symantec ရဲ့ဒီအင်တာနက်လုံခြုံရေးဆိုင်ရာသုံးသပ်သူ Ben Neroni ကဘာပြောထားလဲဆိုတော့ အွန်လိုင်းသခိုးဟက်ကာတွေကကိုယ့်ရဲ့အချက်လက်တွေခိုးယူနိုင်မှုအတွက်ဒီအလင်းညာအီးမေးလ်တွေတုံးလာကနေတခြားနည်းလမ်းတွေကိုတုံးလာကြတယ်လို့သတိပေးထားသေးတယ်မဟုတ်လားမဆွေမြမောင်ရဲ့
အဲ့တော့ဟုတ်တယ်ရှင်ဒီကွန်ပျူတာတွေတဲကိုခိုးဝင်ကိုယ့်စီရအချက်လက်တွေကိုကိုမသိအောင်ခိုးယူပြီးတော့ဟက်ကာတွေစီကိုပြန်ပို့ပေးနေတဲ့ virus program software အမျိုးအစားတွေကပိုတော့များလာတယ်တဲ့ကွန်ပျူတာစကားနဲ့ဆိုရင်တော့ malware တွေပေါ့ malware တွေကကွန်ပျူတာစနစ်ကိုထိခိုက်နိုင်တဲ့ virus ပုံစံမျိုးလည်းဖြစ်နိုင်တယ်ကိုယ့်ရဲ့ online id တို့ password တို့ကိုခိုးယူနိုင်တဲ့ key logger program အနေနဲ့လည်းဖြစ်နိုင်တယ်တော်ရုံ antivirus software တွေကိုရှောင်နိုင်တဲ့ worm တို့ trojan တို့လိုပုံစံမျိုးလည်းဖြစ်နိုင်တယ်အဓိကတော့ဒီ internet ချိတ်ထားတဲ့ကိုယ့်ရဲ့ computer စနစ်ကိုအန္တရာယ်ပေးနိုင်တဲ့ virus program တွေပေါ့
အဲ့လိုမျိုးပုံစံမျိုးနဲ့ malware ပေါင်း58တန်းကျော်ကိုဂျွန်လာတလထဲမှာစမန်သက်ကတွေ့ခဲ့ရတယ်တဲ့စမန်သက်ရဲ့အစီအစဉ်အရဆိုရင်တလကို malware virus program တစ်ပေါင်း10တန်းကျော်လောက်ကို hacker တွေကထွင်နေပုံရတယ်ဗျAntivirus software တွေရှင်းလိုက်သူတို့ကအစ်တစ်ခုထွန်းလိုက်တဲ့လိုက်တန်းပြည်တန်းဆော့သလိုဖြစ်နေမှာပဲ
အဲဒါကြောင့် UK ထုတ် Daily Mail သတင်းစာရဲ့ IT ဆောင်ပါးထဲမှာတော့ hacker တွေဟာတဲ့သူများတွေရဲ့ဒီကိုယ်ရေးအချက်အလက်တွေခိုးနိုင်ဖို့ online ကနေပြီးတော့ပတ်စံတွေခိုးယူနိုင်ဖို့အတွက်ပို့ပြီးတော့အဆင့်မြင့်တဲ့နည်းတွေကိုသုံးပြီးတော့စ조사လာကြတယ်လို့ရေးထားတယ်ရှင
် hacker တွေကများသောအားဖြင့်ဘယ်လိုလုပ်ကြလဲဆိုတော့ antivirus software တွေဘာတွေနဲ့အသေးချာကာကွယ်မထားတဲ့ computer တွေတဲကို malware virus program တွေတွန်းလိုက်ပြီးတော့အဝေးကနေပြီးတော့ထိန်းချုပ်လိုက်တယ်အဲ့ဒီ computer တွေကနေတဆင့်သူတို့က spam mail တွေပို့တာမျိုး phishing လုပ်ပြီးတော့ ID password ခိုးတာမျိုးတွေလုပ်ကြတာဗျ။ hacker တွေထိန်းချုပ်ထားတဲ့ computer ကွန်ရက်တွေကိုနိုင်ငံအတော်များများကလည်းလိုက်ရှာပြီးတော့ရှင်းပါတယ်။ဒါပေမဲ့တစ်ဖက်မှာရှင်းလိုက်လို့ရှိရင်နောက်တစ်ဖက်ကနေပြန်ပေါ်လာတာပဲဆိုတော့လုံးဝအနေနဲ့ကင်းသွားအောင်ဘယ်နိုင်ငံမှမလုပ်နိုင်ကြသေးဘူးဗျ
။တရုတ်နဲ့အရှေ့ဥရောပနိုင်ငံတွေမှာတော့ဒီဆေးအတုတို့ကုန်ပစ္စည်းအတုတို့ရောင်းတဲ့သူတွေက email တွေကိုအဓိကသုံးညာနေကြသေးပဲလို့ internet လုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကပြောကြပါတယ်တဘောကတော့ဒီလူတွေကိုလှည့်ပြားပြီးတော့လိန်ညာတဲ့ spam mail တွေကိုအဓိကပို့နေကြတော့ဆိုတဲ့သဘောပေါ့ရှင
် Facebook လိုလူမှုကွန်ရက်တွေပေါ်မှာလည်းဒီ hacker တွေရဲ့အနေအကိုသတိထားကြဖို့ TalkTech News ဆိုတဲ့ online နည်းပညာသတင်း website မှာဖော်ပြပါရတယ်။ hacker တွေက virus တွေသွင်းထားတဲ့လူများစိတ်ဝင်စားနိုင်မဲ့ video တွေအကြောင်းချက်တွေကိုဖန်တီးလိုက်တယ်။အဲ့ဒါတွေကိုမသိတဲ့သူတွေကသူ့ရဲ့ wall ပေါ်မှာ share လုပ်ပြီးတော့တင်လိုက်တာနဲ့အဲ့ဒီသူစီကအချက်လက်တွေကိုခိုးလို့ရပြီ။အဲ့ဒီ video မျိုးတွေကိုပဲတစ်ဆင့်ထပ်ပြီးတော့ share ကြလို့ရှိရင် hacker တွေအတွက်ကတော့အကြိုက်ပဲလေ။
အဲ့ဒါကြောင့်အကောင်းဆုံးကတော့ကိုမသိတဲ့သူတင်ထားတဲ့ဗီဒီယိုတွေဓာတ်ပုံတွေကိုကိုယ့်ရဲ့ wall ပေါ်မှာ share ဖို့မပြောနဲ့သွားတော့မှဖွင့်မကြည့်တာအကောင်းဆုံးပဲတဲ့။နောက်ကိုယ့်ရဲ့ computer internet လုံခြုံနေဖို့အတွက်က antivirus software program တမျိုးမျိုး computer ရဲ့သွင်းပြီးတော့ကာကွယ်ထားဖို့သင့်ပါတယ်။အရေးအကြီးဆုံးကတော့ကိုယ့်ရဲ့ computer လုံခြုံမှုရှိမရှိသိရဖို့ပုံမှန် scan လုပ်ဖို့နဲ့ antivirus software အသစ် update လုပ်ပါလို့အသိပေးလာလို့ရှိရင်အချိန်မဆိုင်မဲနဲ့ချက်ချင်း update လုပ်ကြဖို့အရေးကြီးပါတယ်ရှင်။
မဆုမြတ်မစုစည်းတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ခဲ့ရတာဖြစ်ပါတယ်ဒီအစီအစဉ်အပတ်စဉ်တင်းလာတဲ့စနေနေ့တွေမှာထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုတခါတော့မငညိုလွင်တင်ဆက်မဲ့မတူတာလေးတွေလဲ့ပါမြန်မာနိုင်ငံမှာတလင်တမယားစနစ်ကိုလက်ခံမဲ့ဥပဒေကြမ်းအပေါ်မတူတဲ့သဘောထားအမြင်ကို Golden Lex Media ကမငညိုလွင်ရဲ့မတူတာလေးအစီအစဉ်မှာသိရမှာပါရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံကဒီဂျစ်တယ်ချာမှာတော်တော်များများပြောဆိုနေကြတဲ့တလင်တမယဥရေမူချမ်းနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်မှာဇူလိုင်လ20ရက်နေ့ကအတည်ပြုလိုက်ပါတယ်ဒီဥရေချမ်းအပေါ်သဘောထားအမြင်မတူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါရှင်မြန်မာဗုဒ္ဓဘာသာအမျိုးသမီးတွေလုံခြုံရေးအတွက်အဓိကယူရတယ်လို့ဆိုပြီးတလင်တမယားစနစ်ကျင့်သုံးမှုဥပဒေကို2013ခုနှစ်ကအမျိုးဘာသာသာသနာစောင့်ရှောက်ရေးဆိုတဲ့အဖွဲ့တစ်ခုကဦးဆောင်ပြီးဥပဒေတရက်အဖြစ်အတည်ပြုပေးဖို့တောင်းဆိုခဲ့တာပါမျိုးဆောင်ဥပဒေဆိုတဲ့ခေါင်းစဉ်အောက်မှာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေလက်ထပ်ထိမ်းမြှားခြင်းဆိုင်ရာဥပဒေတလင်တမယားစနစ်ဥပဒေလူဦးရေထိမ်းညှိခြင်းဆိုင်ရာဥပဒေဆိုပြီးအချက်၄ချက်ကိုတောင်းဆိုခဲ့တာလည်းဖြစ်ပါတယ်ဒီအထက်ကမှလူမှုထောက်ခံမှုအများဆုံးရခဲ့တာကတော့တလင်တမယားစနစ်ဥပဒေဆိုတာပဲဖြစ်ပါတယ်။အထူးသဖြင့် keeping တို့ sponsor တို့ခေတ်စားလာတဲ့အခုလိုကာလကြီးမှာအိမ်နောင်ရှင်အမျိုးသမီးတွေကြားလက်တူပြောစရာသတင်းစကားတစ်ခုဖြစ်ခဲ့ပါတယ်။ဒီလိုထောက်ခံသူတွေကန့်ကွက်သူတွေနဲ့အငင်းပွားမှုတွေကြားကနေလွတ်တော်တရက်ကအတီးပြုတ်ပေးလိုက်တဲ့အပေါ်မှာဒေသခံလူလူရဲ့သဘောထားအမြင်ကရောဘယ်လိုရှိပါလဲ။
တနည်းလိုများစိတ်ကတော့ကောင်းပါတယ်ကျွန်တော်လည်းကြိုက်တယ်ဒါပေမဲ့ဆိုတော့ကျွန်တော်တို့လည်းမျိုးကလာလေဒီမျိုးဆိုတော့ဘိုးရှင်ပေါ့လည်းကျွန်တော်တို့ဖိတ်တယ်လို့ဒီလိုပဲတနည်းတမယားစိတ်ကတော့ကျင့်သုံးလာတဲ့အတွက်ကျွန်တော်လည်းလက်ရှိလည်းဒီလိုပဲကျင့်သုံးတယ်နောက်လူတွေလည်းဒီလိုပဲဖြစ်နေကြတယ်ဗျာဟောအဲ့လိုမျိုးဆိုတော့အဆင်ပြေပါတယ်ကျွန်တော်ကတော့အရင်ကြိုက်တယ်ဒီပတ်ထမ်းတော်ဟုတ်တယ
်ယောက်ျားတယောက်မဖောက်ပြန်အောင်မိန်းမတယောက်မဖောက်ပြန်အောင် ဆွဲထားရုံတစ်ခုကလွဲလို့ပေါ့နော်ဟိုမဖောက်ပြန်အောင်ဆိုတော့အဲ့ဒီအခွင့်အရေးအဆုံးပေါ့နော်အဲ့လိုမျိုးလည်းရှိသလိုတစ်ဖက်မှာလည်းတွေးစရာတွေအများကြီးရှိတယ်ပေါ့ဥပမာဒီစနစ်ဒီဟိုဒါဆိုရင်ဒီစနစ်ဟာဒီဟိုအိမ်တော်တဲ့မိန်းမတွေအတွက်ပဲအကာအကွယ်ပေးမှာလားတကယ်လို့များဒီအိမ်တော်တဲ့ယောက်ျားတွေနဲ့ညီဆွန်းပြီးတဲ့ဒီအပြိုစင်မိန်းကလေးတွေပေါ့နော်ဥမာဆန္ဒပါလို့ဖြစ်စေမပါလို့ဖြစ်စေညီဆွန်းပြီးရဲ့အပြိုစင်မိန်းကလေးတွေနောက်ဒီကျမတို့အနိုင်ကျင့်ခံရတဲ့ဒီလို rape case တွေပေါ့နော်ဒါမျိုးတွေရှိလာရင်ရောဒီမိန်းကလေးတွေဘက်ကအနေနဲ့ကြတော့ဒီဟိုခက်ရိုင်းရိုင်းပြောရရင်ဟိုအားလုံးလည်းဟိုသိမှာပါပေါ့နော်ဒီဟိုမထင်မရှားဟိုအငယ်အနောင်ဘဝမျိုးနဲ့ပဲဟိုရှိရမှာလားအဲ့လိုပေါ့နော်ဆိုတော့ဒါမိကွန်းနေရာတော့အဖြေရတော့ရှိမှာပါအဖြေရတော့ရှိနေမှာပဲဒါပေမဲ့မိကွန်းထုံးစရာတွေဖြစ်လာတာပေါ့နော
်ကောင်းပါလေတိုင်းပြည်လုံးအတွက်တကဘာလုံးကလိုက်နိုင်နိုင်ပို့ကောင်းပါလေဒါသူများတိုင်းပြည်တော်ပြောပေါ့နော်ကိုဗုဒ္ဓဘာသာထေရဝါဒသာသနာတော်ကြီးအတွက်တိုင်းပြည်ကခေါင်းဆောင်ကြီးကြီးကျဆက်ဆက်ဘလူပဲအချို့အချို့ကိုတိုင်းပြည်ကိုလူမျိုးတွေလှုပ်လှုပ်ကြတာကြီးပဲဒါကိုမျိုးချစ်စိတ်နဲ့လှုပ်တဲ့အတွက်ဟိုဘလူခေါ်မလဲဦးလေးတို့နိုင်ငံတော်သမ္မတကြီးတို့ပြောပြောနေတာပေါ့နော်မျိုးချစ်စိတ်ရှိရမှာပဲဒါလည်းမျိုးချစ်စိတ်တစ်ခုပါပဲကိုယူပြီးပြီဆိုလို့ရှိရင်ကိုတို့ကဦးလေးတို့ငယ်ငယ်တည်းကအဖိုးတွေအဖွားတွေကတလင်လင်များစနစ်နဲ့ပဲခေါင်းချပါပါတယ
်အခုလိုဦးခရိတ်ပေါ်လာတယ်ဆိုတော့အတွက်ကောင်းတယ်ပေါ့ဘာလို့လဲဆိုတော့အမျိုးသမီးရဲ့အတွက်လည်းအရင်ရတဲ့ဆန်လို့ရှိရင်ဒီလိုစနစ်ဥပဒေလေးရှိတာတော့ပို့ပြီးတော့လည်းကောင်းတယ်ပေါ့နော်တကယ်လို့ကိုယ့်ရဲ့အိမ်နောက်ဘက်ကဖောက်ပြန်ခဲ့မယ်ဆိုလို့ရှိရင်တော့မယ်ဒီဥပဒေနဲ့တိုင်ကြမယ်ဆိုလို့ရှိရင်ခံစား권နေတော့ရှိမှာပေါ့နော်အဲ့ဒါဘာလဲဘာလဲဆိုတော့မသိသေးဘူးပေါ့
ဟိုတလင်တမားစနစ်ဥပဒေဆိုပြီးထွက်ပေါ်လာတာကယောက်ျားလေးတွေအတွက်ရောမိန်းကလေးတွေအတွက်ရောဒီမိုကရေစီနည်းအရာကြည့်မယ်ဆိုလို့ရှိရင်လည်းဖဲဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုလို့ရှိရင်အရင်တုန်းကဆိုလို့ရှိရင်အိမ်တဆောင်မီးတစ်ပြောင်ထားနိုင်တယ်ဆိုလို့ရှိရင်ယောက်ျားလေးတွေကမိမတို့တယောက်တည်းမကပိုယူခွင့်ရှိတယ်ပေါ့နော်မိန်းကလေးတွေကြတော့တလင်တမားစနစ်ပဲအရင်ကလေးဖြစ်နေခဲ့ပါတယ်အဲ့တော့အခုချိန်မှာအကုန်လုံးကိုဒီလိုပြထန်လိုက်တာကဟိုကျွန်တော်အနေနဲ့ကကောင်းတယ်လို့မြင်တယ်နောက်ပြီးတော့ဟိုဒီအားမှာဒီဥတွေကိုဒီဗုဒ္ဓဘာသာမြန်မာအမျိုးသားအမျိုးသမီးများအတွက်ဆိုတာမျိုးထက်မြန်မာနိုင်ငံသားများမြန်မာနိုင်ငံသားအားလုံးနဲ့သက်ဆိုင်တဲ့မြန်မာနိုင်ငံသားများအတွက်တလင်တမားစနစ်ဥတွေဆိုရင်ဟိုပို့ပြီးတော့မှအောင်လိမ့်မယ်လို့ထင်မြင်ယူဆပါတယ်ဟုတ်ကဲ့အဲ့ဒါကျွန်တော်ရဲ့တကူကြီးထင်မြင်ယူဆချက်ပါ
ဒီဥပဒေတော့ကြိုက်ပါတယ်ဘာကြောင့်မို့လဲဆိုတော့ဘယ်လိုလုံးမှာပဲတရားမဏိတော်ထိမ့်သိမ်းရာရောက်သွားမှာလေတချို့ဆိုရင်ဘာသာကြားပဲဖြစ်ပါပဲဖြစ်ပေါ့နော်အများကြီးယူလို့ရတဲ့ခါကျရင်ခွဲဝေမှုတွေပါလာတယ်ပိုင်ဆိုင်မှုတွေအငင်းပွားလာတယ်ပေါ့နောက်ကိုယ့်ကိုယ်ရမှာအများကြီးဖောက်ပြန်မှုတွေရှိတာလေဒါတို့ထိမ့်သိမ်းတဲ့ဥစ္စာတခုဖြစ်သွားတယ်ပေါ့အဲ့တော့ကောင်းပါတယ်ဒီဥပဒေက
မြန်မာနိုင်ငံမှာတော့ဘာသာကြီး၄ခုအတွက်လက်ထပ်ချက်နဲ့သက်ဆိုင်တဲ့အိမ်တော်ခန်းဆိုင်ရာဥပဒေတွေရှိပြီးဗုဒ္ဓဘာသာဝင်များအတွက်မြမတလိထုံနှံဥပဒေခရစ်ယာန်ဘာသာဝင်များအတွက်1882ခုနှစ်ခရစ်ယာန်ဥပဒေအစ္စလာမ်ဘာသာဝင်တွေအတွက်1953ခုနှစ်အစ္စလာမ်ဥပဒေဟိန္ဒူဘာသာဝင်တွေအတွက်1955ခုနှစ်ဟိန္ဒူဥပဒေဆိုပြီးပြဋ္ဌာန်းထားတာဖြစ်ပါတယ်ဒီဥပဒေမူကြမ်းသာအတည်ဖြစ်ခဲ့ရင်သိကောင်းမှာပဲဆိုပြီးတော့ဝမ်းသာနေကြတဲ့အိမ်တော်ရှင်မတွေရှိသလိုမရပြိုင်စနစ်ဆိုတာမရှိတော့တာကြောင့်စိတ်ပူပန်နေကြတဲ့အမျိုးသမီးတွေလည်းအများကြီးရှိတာကြတော့မတူတာလေးတွေလို့ပြောရမှာပါရှင်တောင်းမျိုးမျိုးလွယ်မှာ
မောင်ညိုလွင်တင်ဆက်တဲ့မတူတာလေးတွေကိုအစီအစဉ်အားနားဆင်ခဲ့ရဖြစ်ပါတယ် VOA ကနေစနေညပိုင်းသတင်းတွေကိုချုပ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကို email ကဆက်သွယ်လို့ရဆိုရင် barmis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်ဖုန်းနံပါတ်ကတော့2323899554ဖြစ်ပါတယ်စနေနေ့ညပတ်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်မှာတော့ကြားရိတ်လေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ဒီအစီအစဉ်ကို line to meter 24 25 32 95စက်တတူကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်ရရှိများရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့စနေညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10:00နာရီအထိအစီအစဉ်ကိုတော့ line တို့မီတာ24 25 32နဲ့53တို့အပြင် line လက်မီတာ190တို့ကပါတိုးချက်ဖမ်းယူနားဆင်နိုင်ကြပါရရှင်အခုတော့ကိုတောင်းညွန်ဦးတင်ဆက်မဲ့တိုက်ရိုက်လေး line အစီအစဉ်လက်ပါထုတ်လုတ်သူမဆွတ်မွန်နဲ့အတူတင်ဆက်သွားမှာပါရှင်
မင်္ဂလာညချမ်းပါခင်ဗျာစနေညပိုင်းတဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့88ဒီမျိုးဆက်ចောင်းသားတွေအရင်နဲ့ပတ်သက်ပါတယ်အခုဆိုရင်ပဲကျွန်တော်တို့ပြောမယ်ဆိုရင်88လူလှုပ်ရှားမှုကြီးဖြစ်ခဲ့တာနှစ်ပေါင်း28နှစ်တင်းတင်းပြည်လာခဲ့ပါပြီခင်ဗျာတော့88မျိုးဆက်ចောင်းသားခေါင်းဆောင်တွေအနေနဲ့ပြောရမယ်ဆိုရင်လည်းနိုင်ငံအရေးဖြတ်တန်းမှုရောအတွေ့အကြုံရောအတော်လေးရှိလာပြီလို့ပြောလို့ရပါတယ်မြန်မာနိုင်ငံမှာဆိုရင်ထူးခြားပြောရမယ်ဆိုရင် 1920-30 ကာလလွတ်လပ်ရေးကြိုးပမ်းစတင်ပိုင်းမှာပါခဲ့ကြတဲ့ចောင်းသားခေါင်းဆောင်တွေဟာဆိုလို့ရှိရင် 1940-50 တကယ်လွတ်လပ်ရေးလှုပ်ရှားမှုတွေလွတ်လပ်ရေးယူတဲ့လှုပ်ရှားမှုတွေမှာအဓိကနိုင်ငံခေါင်းဆောင်တွေအဖြစ်နဲ့နေရာယူနိုင်ပြီဖြစ်ပါတယ်အခု88မျိုးဆက်ចောင်းသားခေါင်းဆောင်တွေအနေနဲ့ကလက်ရှိနိုင်ငံရေးမှာနိုင်ငံရေးမျိုးဆက်သစ်ခေါင်းဆောင်မှုအနေနဲ့ရပ်တည်နိုင်တဲ့အခွင့်အရေးအခွင့်အလမ်းအခြေအနေဘယ်လောက်ထိရောက်လာပြီလဲကျွန်တော်တို့ဒါကိုသုံးသပ်မှာဖြစ်ပါတယ်88မျိုးဆက်ចောင်းသားတွေရဲ့အခမ်းအနားကိုအဓိကသုံးသပ်မှာပါအဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးကိုဖိတ်ခေါ်ထားပါတယ်ပထမတူကတော့88ညီငယ်ရင်းနဲ့ပိုလင်းလုပ်ဖွဲ့စည်းရဲ့ခေါင်းဆောင်ဒီ88ကာလလှုပ်ရှားမှုចောင်းသားခေါင်းဆောင်တူဖြစ်တဲ့ဥက္ကုကူကြီးဖြစ်ပါတယ်နောက်တူကတော့ဒီ88မျိုးဆက်မှာပဲចောင်းသားခေါင်းဆောင်ဖြစ်ခဲ့ပါတယ်လက်ရှိမှာတော့နိုင်ငံရေးအဒီဆောင်းပါးတွေရေးပြီးတော့တုံ့တက်နေတဲ့ဒေါက်တာရန်မျိုးသိန်းဖြစ်ပါတယ်ခင်ဗျာသူတို့နှစ်ဦးစလုံးလေးလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးဥက္ကုကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥက္ကုကြီးကြားပါလားခင်ဗျာဟယ်လိုဟုတ်ကဲ့ဥက္ကုကြီးကျွန်တော်ခုနပြောသလိုပါ88မျိုးဆက်ចောင်းသားတွေရဲ့လက်ရှိနိုင်ငံရေးအခမ်းအခဏာပေါ့ကျွန်တော်ခုနပြောတယ်ပြောမယ်ဆိုရင်88မျိုးဆက်ကိုလက်ရှိကုစားပြုပြီးဥဆောင်နေတာ88မျိုးဆက်ညီညာရေးနဲ့လူမှုညီညာရေးနဲ့ဒီပွန်လင်လူဖွဲ့စည်းကဖြစ်ပါတယ်ဥက္ကုကြီးအနေနဲ့ဒီဖွဲ့မှာလည်းဥဆောင်နေတဲ့ခေါင်းဆောင်တူဖြစ်တော့88မျိုးဆက်ရဲ့အခုရှိနေတဲ့ဒီညီညာရေးနဲ့လူပွန်လင်လူဖွဲ့စည်းရဲ့ရည်မှန်းချက်နိုင်ငံရေးမှာဘယ်လိုရပ်တည်သွားမလဲအရင်ဆုံးအရာလေးကျွန်တော်တို့ရှင်းပြပေးပါလား
နိုင်ငံရေးကိုအထက်ကွက်ပြောရင်ဖြစ်တော်လင်းနိုင်ငံရေးနဲ့ဖြစ်တော်ပြန်သွားနိုင်ငံရေးဆိုပြီးတော့ကျွန်တော်နှစ်ပိုင်းရှိတာပေါ့နော်အဲ့တော့ကျွန်တော်တို့ကလက်ရှိအခြေအနေမှာဖြစ်တော်ပြပနိုင်ငံရေးဖြစ်တဲ့ပြည်သူလူထုရဲ့နေ့စဉ်တက်တနာတွေမျက်နှာဆုံးရှုံးမှုတွေနောက်လူအပ်ချက်တွေဒီလာတဲ့တောင်းဆိုချက်တွေအဲ့ဒါတွေကိုကျွန်တော်တို့ကဒီကိုစားပြုပြီးတော့ဆန်တော့ပေါ်ထုတ်တာတွေနောက်ဒီပြည်သူတွေရဲ့တိုင်တန်းချက်တွေကိုဆိုလို့ရုံးမှာဥပဒေကြံပေးအဖွဲ့တွေနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဖြည့်ရှင်းပေးတာအစရှိတဲ့ပြင်ကျွန်တော်တို့လုပ်ပါတယ်ဆိုတော့နောက်တစ်ခုကတော့နိုင်ငံမှာအရေးအကြီးဆုံးကိစ္စတွေဖြစ်တဲ့ဒီဈေးပုံအခြေခံဥပဒေအခြေအနေတွေဆိုတော့တင်းသားလက်နက်ကိုင်အဖွဲ့ကအဆက်ရစေရင်းကျန်ရေးစုနေပွဲတွေအောင်မြင်ဖြစ်ထွန်းမှုကိစ္စမျိုးတွေမှာကျွန်တော်တို့လှုပ်တော်တင်ပါကနေပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်နဲ့ပတ်သက်လို့သူတို့ဆန္ဒကောက်ခံတာတွေကျွန်တော်တို့လက်မှတ်၅တန်းကျော်နိုင်ငံလုံးတိုင်းကြာနဲ့ကျွန်တော်တို့တက်တဲ့ကြွကြွအူဆောင်ပြီးဆောင်ရွက်ခဲ့တယ်လို့ဒီလူလူသားထဲမှာအတိတ်ကပြီးတဲ့ဖြုံးဆုံဆုံဆောင်မှုတွေလည်းကျွန်တော်တို့တောက်လျှောက်ဆောင်ရွက်ခဲ့ပါတယ်။နောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများတိုင်းရင်းသားနိုင်ငံရေးပါတီများနောက်ပြည်မကနိုင်ငံရေးအင်အားစုများနောက်အစိုးရပိုင်းကနိုင်ငံရေးအဖွဲ့ပေါ်ဆောင်ရေးအဖွဲ့တွေနဲ့ကျွန်တော်တို့တီးခြားစီဆွေးနွေးတာရောကျွန်တော်တို့ဒီမချက်ခဏဆိုတယ်လို့ကျွန်တော်တို့အထူးတွေ့ဆက်ဆံပြီးတော့နိုင်ငံရေးနဲ့ပတ်သက်တဲ့ဆောင်ရွက်နေတာရှိပါတယ်။အဲ့တော့ကျွန်တော်တို့လက်ရှိအချိန်ဒီမှာတော့လွတ်တော်ပြင်ပနိုင်ငံရေးအနေနဲ့ဒီလေယာဉ်ရင်းတင်းမှုနောက်ကလူမတ်တင်တာလူကုန်ရေးချိုးမှုအာဂရီလိုက်စားမှုစတဲ့အင်တာနက်မှုတွေလည်းပဲရုံးမှလက်ခံပြီးတောင်းရည်တာရှိပါတယ်ဒါကတော့ကျွန်တော်တို့ရှင်းချက်ချင်းမျိုးတွေညာရင်းအပြင်ရင်းလူအဖွဲ့အနေနဲ့တော်တော်ပြင်ပနိုင်ငံရေးဆောင်ရွက်ချက်တွေဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျပြောရမယ်ဆိုရင်တကယ်တမ်းနိုင်ငံရေးလုပ်မယ်ဆိုရင်လွတ်တော်နိုင်ငံရေးအာဏာနိုင်ငံရေးကပို့ပြီးတော့အရေးကြီးတယ်လို့နိုင်ငံရေးသမားတွေကယူဆပါတယ်ခင်ဗျဒီအတွက်ကိုဘယ်လောက်ထိပြင်ဆင်ထားပြီးပြီလဲ
ကျွန်တော်ကတော့ဒီလွတ်တော်နိုင်ငံရေးကိုစပါဝင်ဆောင်ရွက်သွားမယ်လို့ကျွန်တော်လုံခဲ့တဲ့ဒီတစ်နှစ်ပြီးပါကတည်းကကျွန်တော်ဒုတိယရှင်ကြားပဲကျွန်တော်ကြေညာထားပါတယ်။ဒါကြောင့်ကျွန်တော်ခုနကလည်းတိုင်းပြည်မှာလွတ်တော်ဟာနိုင်ငံရေးအရာပူဇော်ပြုမှုပြည်စုံအားကောင်းလာပြီဆိုရင်ဆန္ဒတွေဖြည့်ရှင်းနိုင်တဲ့အကြီးအကဲတိုင်းပေါ့ဆုံးချက်ဖြစ်လာစေခြင်းနဲ့ဒါကြောင့်လည်းလွတ်တော်နိုင်ငံရေးအားကောင်းလာအောင်ကျွန်တော်ကိုယ်တိုင်ရွေးကောက်ပွဲဝင်မယ်လို့ဆိုပြီးတော့ကျွန်တော်ဆုံးဖြတ်ချက်ဖြစ်ပါတယ်။အလားတူကျွန်တော်နဲ့စိတ်တူတော်တူဖြစ်တဲ့88 ကောင်းဆောင်တွေလည်းပဲရွေးကောက်ပွဲဝင်ကြမဲလို့ကျွန်တော်အဲလိုဆွေးနွေးခဲ့တာရှိတယ်ပေါ့ခင
်ဗျ။ဟုတ်ကဲ့ခင်ဗျာအခုကျွန်တော်ထပ်ပြီးတော့မေးချင်တာကအခု88မျိုးဆက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲအတွက်ခုနအာနာနိုင်ငံရွေးအတွက်ဘယ်လောက်ထိပြင်ဆင်ထားပြီးပြီလဲဘယ်လောက်ထိဝင်နိုင်မှုစ조사ပြီးပြီလဲနောက်တစ်ခုကကျွန်တော်ခုနအစပြောသလိုပါနိုင်ငံရေးမျိုးဆက်သစ်ခေါင်းဆောင်မှုအနေနဲ့88မျိုးဆက်ចောင်းသားခေါင်းဆောင်ဟောင်းတွေအနေနဲ့ဘယ်လောက်ထိဆင်သစ်ဖြစ်နေပြီလဲ
ဒီလိုမျိုးကျွန်တော်ကဝေဆဲလေးအတုံးတုံးနဲ့ပတ်သက်ပြီးတော့ကျွန်တော်နည်းနည်းလေးပြောဆိုနေချင်တ
ယ်ဟုတ်ကဲ့
အာနာနိုင်ငံကြီးလို့ပြောတဲ့ဟာကဟိုအဆုံးမြေပေါ်မျိုးဖြစ်နေတယ်ပေါ့နော်ရုပ်ရည်အာနာဆိုတာဒီကျွန်တော်တို့ကဟိုကြားလိုက်ရတဲ့အခါမှာအကောက်ဖြစ်တယ်တကယ်တော့ကျွန်တော်တို့ကစစ်တော်နိုင်ငံရေးကိုတွားရတယ်ဆိုတာနိုင်ငံအတွက်ကိုယ့်ရဲ့စေတနာတွေစိတ်ကူးစိတ်တန်းတွေကိုလှုပ်ဆောင်ခွင့်ရဖို့အတွက်ကျွန်တော်တို့ကဒီလှုပ်ပိုင်ခွင့်ရဖို့အတွက်ကျွန်တော်စူးစမ်းကြည့်တာအာနာဆိုတဲ့အဆုံးပေါ်မှာကျွန်တော်နားလည်မှုလို့ပြောမှာဆိုတယ်အဲ့တော့အဲ့လိုစူးစမ်းတဲ့ကကျွန်တော်တို့ကဒီဒီမိုကရေစီအားစုတွေကိုအားကောင်းကောင်းနဲ့ကျွန်တော်တို့တော်ထဲမှာရောက်လာခြင်းနဲ့ဒါကြောင့်ဒီမိုကရေစီအားစုတွေအားကောင်းဖို့ဝန်ဟန်နေုံနဲ့ကာလိမ့်တဲ့ကိုယ်တိုင်အားဖြည့်ပြီးတော့ဆောင်ရွက်ဖို့ကျွန်တော်တို့ကြိုးစားကြတာဖြစ်ပါတယ
်။ဟုတ်ကဲ့အဲ့တော့အဲ့အတွက်ကြောင့်မလို့ဒီ88မျိုးဆက်ចောင်းသားတွေအနေနဲ့ចောင်းသားခေါင်းဆောင်တွေအနေနဲ့လက်ရှိနိုင်ငံရေးအာဏာနိုင်ငံရေးမှာပတ်ဝန်းနိုင်ဖို့အခြေအနေအခွင့်အလမ်းကဘယ်လောက်ရှိနေပြီလဲအခွင့်အလမ်းပေးနေပြီလားအခွင့်အရေးပေးနေပြီလားအခြေအနေရောက်နေပြီလား
အခုကကျွန်တော်တို့ဒီရွေးကောက်ပွဲဝင်မှုကကျွန်တော်စူးစမ်းနေတာမှာကတော့ကျွန်တော်တို့ထဲကပုံပြချူတယောက်ပေါ့လေဒါအခုတည်းကဒီအပွဲကျင်းပနေပြီးတော့ကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်တယ်ကျွန်တော်တို့ကြည့်ရတာကလွဲပြီးတော့ဟိုချန်နဲ့ကိုယ်စားလှယ်လောင်းအဖြစ်နဲ့ရှင်ပြိုင်မှုစူးစမ်းတဲ့သူတွေတော့လောလောဆယ်ပါငင်းပယ်ခံရတာရှိပါတယ်အဲ့တော့တစ်ဖက်ကလည်းကျွန်တော်ကအာနာဆိုတာတက်ကိုဥစားဆိုတာက soft power ပေါ့နော်အာနာအပြောလာပေါ့အဲ့တော့လူလူပေါ်မှာကျွန်တော်တို့ဟာပြောလို့ဆိုလို့ဒီမှာယုံကြည်လက်ခံနေတဲ့အခြေအနေဟာအာအာတဲ့ပို့ပြီးတော့တကိုးကြီးတဲ့ဒါဩဇာအဲ့တော့ကျွန်တော်တို့ဆောင်ရွက်ချက်နဲ့ဆက်လို့လူလူကဒီဒီចောင်းသားကောင်းဆောင်တွေဟာစစ်ပေါ်ဆောင်ပါအခွင့်အရေးမှမယူဘဲနဲ့သူတို့အနစ်နာခံပြီးဆောင်ရွက်ခဲ့တယ်ဆိုတာဒီចောင်းသားကောင်းဆောင်တွေဟာဒီမိုကရေစီရေးနဲ့လူခွင့်ရေးအတွက်ဒီလူတွေအတွက်စစ်တာဖောက်သွားမှာမဟုတ်ဘူးကျွန်တော်ကိုယုံကြည်တဲ့ယုံကြည်မှုဟာအေးမှာအရေးကြီးတဲ့အမြင်တစ်ခုဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ကတော့လူလူရဲ့ယုံကြည်ထောက်ခံမှုဒါကြီးဟာအရင်မှာအရေးကြီးတဲ့အမြင်မျိုးလို့ကျွန်တော်အဲ့လိုယုံကြည်ပါတယ်
။ဟုတ်ကဲ့။ဒါပေမဲ့ခုနကပြောတဲ့လက်ရှိအာဏာနိုင်ငံရေးနဲ့ပြောမယ်ဆိုရင်တော့လက်ရှိမြမနိုင်ငံရေးမှာအကဲခတ်တော်များများကပြောတာဒေါန်ဆန်းစုကြည်ရှိပြီးတဲ့ NLD ပြီးလို့ရှိရင်88မျိုးဆက်အဖွဲ့ဟာဒုတိယဩဇာအကြီးဆုံးအဖွဲ့စည်းတစ်ခုဖြစ်ပါတယ်ခင်ဗျာ။အဲ့တော့NLD မှာလည်းအခုလိုမျိုး88ခေါင်းဆောင်တွေဝင်ပြီးဥဆောင်ခွင့်မရဘူးဥဆောင်နိုင်တဲ့နေရာမျိုးမှာမရှိဘူးဆိုရင်88ခေါင်းဆောင်နေနဲ့တီးခြားပါတီကိုဖွဲ့ဖို့ရှိလားတီးခြားနိုင်ငံအင်အားစုအနေနဲ့ရပ်သွားဖို့ရှိလားဘယ်လိုမျိုးရပ်တည်မလဲခင်ဗျာ
တို့တို့ဒီရှစ်လေးလုံး28နှစ်မြောက်အခမ်းအမချင်းပါခင်မှာတို့ဒီရှစ်လေးလုံးနဲ့ဝင်ရက်တည်ပေါ့စုံကြီးအယူကြီးကျွန်တော်တို့နဲ့တီးတီးအုပ်စုတွေခွဲပြီးကျွန်တော်တို့ဆွေးနွေးခဲ့တာရှိပါတယ်အဲ့တော့88ခေါင်းဆောင်နဲ့2015အလွန်နိုင်ငံရေးအခြေအနေနဲ့ပတ်သက်ဆွေးနွေးကြတဲ့အခါမှာ88မျိုးဆက်အနေနဲ့နိုင်ငံရေးအရပါတီတစ်ခုဖြစ်နေဆက်ပြီးတော့လက်တည်သွားဖို့ဆိုတော့ဘုရဲကုလရီတွေကနေပြီးတော့ဆွေးနွေးတင်ပြကြတာဖြစ်ပါတယ်တိုက်တွန်းကြတာဖြစ်တယ်အဲ့တော့ကျွန်တော်တို့အနေအားဖြင့်ကျွန်တော်တို့နိုင်ငံရေးဖြတ်သန်းမှုကကျွန်တော်တို့28နှစ်ကျော်အတွက်ကြာရှိခဲ့ပါပြီကျွန်တော်တို့အသက်အရွယ်တွေကလည်းလူလက်ပိုင်းနဲ့ကျွန်တော်တို့ရောက်နေပါပြီအဲ့တော့ဘုရဲအတွက်ကျွန်တော်တို့လက်ဆောင်ပြီးနောက်ကျွန်တော်တို့နဲ့တိုင်းနာအင်အားစုတွေတန်တမအင်အားစုတွေပြည်သူတွေဆက်ဆံမှုတွေအဲ့ဒီအမြင့်တရားနိုင်ငံအတွက်ချစ်တီရောက်ရောက်ကျွန်တော်တို့အုံချနိုင်လို့ဆိုရင်တော့ရေရှည်မှာကျွန်တော်တို့ဒါနဲ့ဒီပါတီတစ်ခုအဖြစ်နဲ့လက်တည်တော့နဲ့တော့ဘို့လဲကျွန်တော်တို့ကြိုးစားသွားမယ်ဆိုတာကိုတော့တို့စိတ်ကြည်သဘောတူကျဲပေါ်ကြီးခေါင်းဆောင်ကြီးကြားထဲမှာကျွန်တော်ဆွေးနွေးချက်ရှိပါတယ်ခင်ဗ
ျဟုတ်ကဲ့ဒီပေါ်မှာတော့တခြားဆွေးနွေးချက်မျိုးတွေရှိပါသလားအထူးသဖြင့်ဆိုရင်ရစ်ကောက်ပွဲလိုဟာမျိုးဖျက်သားရမယ်ဆိုလို့ရှိရင် NLD လိုအင်အားစုမျိုးတွေရှိမယ်ဒါကရှင်ပြိုင်ပဲဖြစ်လာနိုင်လားဘလို့အနေထားမျိုးနဲ့ရက်တည်သွားမလဲ
ဒီမိုကရေစီဆိုတာကတော့ဟိုပါတီအဖွဲ့အစည်းတစ်ခုလိုတုံးပြီးဆိုရင်အဲ့ဒီယုံကြည်ချက်ကိုယ့်ရဲ့မူဝါဒလမ်းစဉ်တွေကိုဖျက်ပြပြီးတော့လူလူကိုထောက်ခံအောင်ကျွန်တော်ချီးကျူးရတာ။အဲ့ဒါကိုကျွန်တော်တို့ကလည်းဒီရှင်မှာအဲဒီပါတီအဖွဲ့အစည်းတစ်ခုနဲ့လှုပ်တော့မယ်။ဒီလူလူကိုကိုယ့်ရဲ့မူဝါဒလမ်းစဉ်တွေကိုခိုင်ခိုင်မာမာချပြပြီးအဲဒီနဲ့နိုင်ငံရေးပါတီကိုကျွန်တော်ဖြစ်တည်ခြင်းနဲ့အဲ့ဒါကြောင့်ကျွန်တော်တို့အင်မတန်ဟိုဒေတာချီးညူလို့ကိုကျော်အောင်ဆန်းကိုကျွန်တော်ပြန်လေ့လာမယ်ဆင်းကိုကျော်အောင်ဆန်းဟာလူလူကိုပြောတဲ့အခါမှာတက်တာတဲ့ဥဆောင်မှုကိုပြီးတယ်ဥပမာအပြည့်ဆိုရှင်ကျွန်တော်တို့ဒါဒ 放不离的好，然后一个不会买八点六十元，不就好了嘛？八点不没回家，七点多点的六十元没在那我找嘞，第一来看到了，但你转六十元的也没事，这地步嘞，八点半到六十五，我感觉对的，一样一样的，没一样差没出来嘞，他靠的两脚马力，那你看叫做，就比如今年一没有。比如两千加大了牛股，不如把那就用今天炒干家的。他说：“今朝如果一些，今朝那样对，第四个一些股价老的，不过两点看看慢慢的差不了几用的，那样一把点牛股炒到十几钱呢？今朝如果六牛点，我看我就在专门是关切切细化的。”
OK， 今朝脑壳没劲嘛嘞，牛大的母鸡不就那不得了吧？现在些牛在里呢，牛大的母鸡不就够万元多把买出来，比给的今朝投片家的表示些的今朝低啊吧嘞，အမျိုးသားဒီမိုကရေစီအပွဲချုပ်နဲ့ပတ်သက်လို့လက်ရှိနိုင်ငံရေးဥဆောင်မှုနဲ့ပတ်သက်လို့ရောဥက္ကူကြီးအမြင်ဘယ်လိုသုံးသပ်ပါလဲ
။ကျွန်တော်ကဟိုပါတီတစ်ခုနဲ့ပတ်သက်လို့တော့ကျွန်တော်ဖတ်ချက်မပြီးလို့ပေါ့။အဲ့တော့ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအပွဲချုပ်နဲ့ရှင်းရှင်းလင်းလင်းအင်ဂျင်နီယာနဲ့ပြင်းလင်းလို့ဆိုပြီးတော့ပူးတွဲနေတာချင်းမှာကျွန်တော်တို့သဘောထားရှင်းရှင်းလင်းလင်းကျွန်တော်တို့ထုတ်ပေါ်ထားပါတယ်။အဲ့ဒါကဘာလို့လဲဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးလုံးကြီးချက်အယူချက်ဥပဒေချက်တူတဲ့ဒီမိုကရေစီအင်အားစုများ၊ဆိုင်းရင်းသားအင်အားစုများကိုအောင်းနိုင်ရေးအတွက်ဝန်းရံသွားမယ်လို့ကျွန်တော်ကြေညာထားပါတယ်။အဲ့တော့ကျွန်တော်တို့က2015ခုအပွဲဟာအင်မတန်အရေးကြီးတဲ့အကျိုးဖြစ်ဖြစ်တဲ့အတွက်ကျွန်တော်တို့ဒီဒီမိုကရေစီအင်အားစုများအောင်းနိုင်ရေးဆိုင်းရင်းသားအင်အားစုများအောင်းနိုင်ရေးဆိုတဲ့ဥပဒေချက်ကိုကျွန်တော်တို့ကခိုင်ခိုင်မာမာဆွဲကန်ပြီးတော့ကျွန်တော်တို့ရှိပြီးတော့ကျွန်တော်တို့စူးစမ်းပေးသွားမှာဖြစ်ပါတယ်။
ဟုတ်ကဲ့ခင်ဗျာဥက္ကူကြီးလီလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဒေါက်တာရေမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်အဲဒေါက်တာရေမျိုးသိန်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပြီ
ဟုတ်ကဲ့ကိုရေမျိုးသိန်းရဲ့ရေးတဲ့နိုင်ငံရေးဆောင်ပါတွေမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုဖြစ်စီ88ဖွဲ့ကိုဖြစ်စီခက်ဆက်ဆက်လေးရေးတာသတိထားမိပါတယ်ခင်ဗျာအဲ့တော့88နှစ်ပတ်လည်နေ့လည်ရောက်လာပါပြီ88မျိုးဆက်အခမ်းမျိုးဆက်ចောင်းသားတွေရဲ့အခမ်းကဏ္ဍပြောရမယ်ဆိုလို့ရှိရင်လာမယ့်ရွေးကောက်ပွဲမှာခေါင်းဆောင်မှုတချို့အနေနဲ့ရွေးကောက်ပွဲဝင်ဖို့ကြိုးစားတယ်မအောင်မမြင်ဖြစ်တယ်ဒီအခြေအနေမျိုးတွေကြုံနေရပါတယ်အဲ့တော့88မျိုးဆက်ចောင်းသားတွေចောင်းသားកောင်းဆောင်ဟောင်းတွေရဲ့လက်ရှိနိုင်ငံရေးမှာရှိနေတဲ့အခမ်းအနားနဲ့ပတ်သက်လို့ကိုရံမျိုးသိန်းဗာများသုံးသပ်ဝေဖန်လိုပါလေ။အ
ဲကျွန်တော်လေ့လာမိတယ်လို့ပေါ့လေကျွန်တော်တို့88မျိုးဆက်ကိုဖြတ်တန်းခဲ့တဲ့ចောင်းသားកောင်းဆောင်တွေတော့ចောင်းသားတွေဟာလက်ရှိအခြေအနေမှာကျွန်တော်တို့လွတ်တော်တွင်နိုင်ငံရေးမှာရောလွတ်တော်ပြင်ပနိုင်ငံရေးမှာရောကျန်ကျပြီးတော့ရှိနေတယ်လို့ကျွန်တော်ကယူပြီးမြင်ပါတယ်။ဒါပေမဲ့တကယ်တမ်းအများစုရှိနေတာကတော့လွတ်တော်ပြင်ပနိုင်ငံရေးမှာဟိုနေရာခံတော့အတိအကျကနေပြီးတော့ဟိုပါဝင်ဆောင်ရွက်နေတဲ့အနေအထားတွေကိုတွေ့ရပါတယ်ဗျ။အဲ့ဒီအခါကျတော့ကျွန်တော်အမြင်အားဖြင့်တော့လက်ရှိအခြေအနေမှာ88မျိုးဆက်ចောင်းသားခေါင်းဆောင်တွေចောင်းသားမျိုးဆက်တွေဟာလက်ရှိနိုင်ငံရေးတနည်းအားဖြင့်ပြောမယ်ဆိုရင်လွတ်တော်နိုင်ငံရေးမှာပါဝင်ဆောင်ရွက်ဖို့အတွက်နော်ကိုအားရောညံအားရောအစဉ်အသင့်ဖြစ်နေတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့ကျွန်တော်အားမလို့အားမရဖြစ်မိတဲ့အချက်တစ်ခုကတော့လက်ရှိ88မျိုးဆက်နော်ចောင်းသားတွေဟာနော်ဘာဖြစ်လို့နော်ကိုချောက်ဘောကိုရက်ပြီးတော့တီးကြားလွတ်လပ်တဲ့နိုင်ငံရေးပါတီတစ်ခုကြည့်တော့တူတောင်ဘို့ကိုတွတ်ဆုံနေတာလေဆိုတဲ့အချက်ပေါ်မှာတော့ကျွန်တော်တော်တော်လေးဘဝင်မကြဖြစ်မိပါလေတကယ်တမ်းအားဖြင့်ငယ်ပယ်အသီးသီးမှာရှိနေတဲ့88မျိုးဆက်ចောင်းသားတွေကိုနော်ဟိုဘုံလုံးလမ်းစဉ်ဘုံသဘောထားတစ်ခုပေါ်မှာအားလုံးစုစည်းပြီးတော့စနစ်တကျမူဝါဒပေါ်မှာအခြေခံတဲ့နိုင်ငံပေါ်မှာအခြေခံတဲ့နိုင်ငံရေးပါတီတစ်ခုကိုတူတောင်နိုင်လာမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့နောက်မှနှစ်ဆယ်နှစ်နိုင်ငံရေးဖြစ်ပေါ်တိုးတက်မှုအတွက်ကိုအများကြီးအထောက်အကူပြုလိမ့်မယ်လို့ကျွန်တော်ကယုံကြည်ပါတယ်ဗျ
။ဟုတ်ကဲ့ကိုရံမျိုးသိန်းခုနပြောတဲ့ထဲမှာလွတ်တော်တွင်လွတ်တော်ပါဒီနေရာတွေမှာ88မျိုးဆက်ចောင်းသားတွေတော်မီဖြန့်ကျက်တဲ့နေရာယူထားတယ်။ဒါပေမဲ့ကျွန်တော်မေးချင်တာကလက်ရှိမြန်မာနိုင်ငံရေးမူဝါဒတွေမှာအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်မှုဘိုင်းမှာ88မျိုးဆက်ចောင်းသားခေါင်းဆောင်တွေဩဇာခုနကကိုကိုကြီးပြောလို့ဩဇာရတော့ရှိပါတယ်။ဒါပေမဲ့နေရာဆိုရနေရမျိုးမှာမရှိသေးနိုင်တာဘယ်လိုအခက်အခဲကြောင့်လဲဘယ်လိုကြောင့်လို့ယူဆပါလဲ
အဲကျွန်တော်မြင်တာတော့ဗောလေဒါတလို့ဒီလွတ်တော်နိုင်ငံရေးတွေကိုပါဝင်ဆောင်ရွက်ဖို့เนาะဟို88မျိုးဆက်ចောင်းသားဒီ88မျိုးဆက်တွေကစဉ်းစားဆုံးဖြတ်တဲ့အချိန်မှာအဲရွေးချယ်စရာအနေနဲ့ဗောလေကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် အလံတော်တစ်ခုပဲရှိနေတဲ့အနေအထားကိုတွေ့ရပါတယ်။အဲ့ဒီအခါကျတော့ဒီရွေးချယ်စရာတစ်ခုတည်းကိုပဲဟိုဒီခုပြီးတော့နော်ဒီရွေးချယ်စရာတစ်ခုရဲ့ပုံမှာပဲဒီလမ်းတစ်ခုရဲ့ပုံမှာပဲရှောက်ခဲ့ရတဲ့အနေအထားရှိတဲ့အခါကျတော့ဒီ88မျိုးဆက်ကျောင်းသားတွေကိုနော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကိုယ်စားလှယ်လောင်းဖြစ်လက်မခံတဲ့အခါမှာအဲနိုင်ငံရေးရအချက်အသေးတစ်ခုပေါ့လေအခွင့်အလမ်းရပြောမယ်ဆိုရင်လည်းဟိုအချက်အသေးတစ်ခုမမျော်လင့်လေရင်ဆိုင်လိုက်ရတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျ။
ဟုတ်ကဲ့ကျွန်တော်အိမ်မှာဖြတ်မိချင်တာကိုရံမျိုးသိရဲ့၃ချက်ပါ။အခုလိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်က88ခေါင်းဆောင်တွေလက်မခံလိုက်တဲ့ကိစ္စက88အတွက်နင်းနာနိုင်လား NLD တဲ့နင်းနာနိုင်လားဘယ်သူကပိုးပြီးနင်းနာပါလဲခင်ဗျ။အ
ဲကျွန်တော်ရဲ့တူးချင်းအမြင်နဲ့ပြောမယ်ဆိုရင်ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တက်ကိုအများကြီးနင်းနာနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်ဗျ
။ဘာကြောင့်ပါလဲခင်ဗျ။
အဓိကကတော့ကျွန်တော်တို့နိုင်ငံမှာရှိတဲ့နော်ပြည်သူလူထုအများစုဟာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရင်88မျိုးဆက်ခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်တဲ့လက်ချင်းချိတ်ပြီးဆောင်ရွက်တဲ့နိုင်ငံရေးအခင်းချင်းတစ်ခုတောင့်တနေတာအတော်ကြာပြီလို့ကျွန်တော်ကမြင်ပါတယ်။အဲ့ဒီအခါကျတော့လက်ရှိရွေးကောက်ပွဲ2015ရွေးကောက်ပွဲမတိုင်ခင်ကာလမှာနော်88မျိုးဆက်ခေါင်းဆောင်တွေရောနော်88မျိုးဆက်မှာပါဝင်ခဲ့တဲ့ကျောင်းသားဟောင်းတွေရောဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပူးပေါင်းပြီးတော့စွတ်တော်နိုင်ငံရေးမှာပါဝင်မယ်ဆိုတဲ့သတင်းတွေထွက်လာတဲ့အချိန်မှာပြည်သူလူထုအများစုကအင်မတန်မှဝမ်းမြောက်ဝမ်းသာဖြစ်ခဲ့ကြတဲ့အနေအထားကိုတွေ့ရပါတယ်။ဒီဆန္ဒကလည်းပဲသူတို့ရဲ့ရှင်ထဲမှာလုံခဲ့တဲ့နှစ်အနည်းငယ်လေးကရှိခဲ့ပြည်သာဆန္ဒဖြစ်နေတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်။ဒါပေမဲ့ရုပ်ရက်အဲ့ဒီအချိန်တွေမျိုးကနေပြီးတော့သူတို့ညှော်နှင်းထားတဲ့အတိုင်းဖြစ်မလာတဲ့အပေါ်မှာကျွန်တော်မြင်အားဖြင့်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပေါ်မှာနော်ယုံကြည်မှုတွေအားကိုးမှုတွေညှော်လင့်မှုတွေအတိုင်းအတာတစ်ခုထိထိခိုက်သွားနိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုကိုကြီးကိုမေးချင်ပါတယ်ခုနကကိုရံမျိုးသိန်းပြောသွားတဲ့ထဲကတစ်ချက်ပါပဲသူမေးကွန်းကတကယ့်ကိုနိုင်ငံရေးရမူဝါဒတစ်ခုပေါ်မှာနိုင်ငံရေးပါတီတရားလိုပဲတီးခြားယက်တီနိုင်ဖို့88ကဘာကြောင့်တွန့်ဆုတ်ခဲ့တယ်လဲဆိုရယ်သူစဉ်းစားချက်ရှိပါတယ်အဲ့ပုံမှာကိုကြီးဖြေပေးပါလား
အဲ့တော့ကျွန်တော်တို့ဒီ2028နဲ့28နှစ်နိုင်ငံရေးစလုပ်ရဲကကျွန်တော်တို့လူငယ်ရောက်ရဲ့တို့နဲ့နာခံနေတဲ့စိတ်ကိုအခြေခံပြီးလို့ပဲကျွန်တော်တို့ကနိုင်ငံရေးတွေကိုရောက်လာတာအဲ့တော့ယာရုတို့အာနာတို့နေရာတို့ဆိုတာမျိုးကိုသူကဟိုမဲ့လဲမမဲ့ဘူးဘယ်တော့မှလည်းအဲ့ဒီအတွက်လုံမှာမဟုတ်ဘူးဆိုတော့စိတ်ကကျွန်တော်တို့အပေါင်းများဆိုတာကျွန်တော်ဒီတိုင်းပဲကျွန်တော်ရက်တည်ပြီးတော့ကျွန်တော်တို့လုပ်ကင်လာခဲ့တယ်ဆိုနောက်တစ်ခုကလည်းကျွန်တော်တို့ကိုယ်တိုင်တချို့ဟာတွေမှာမချင်မရဲနဲ့ကိုယ့်ဘာကိုခုခုထပြီးတော့လုပ်ရင်ကောင်းမယ်လို့စဉ်းစားမိတိုင်းမှာလည်းပဲပြည်သူ့အမြင်ရှုပ်ထွေးသွားမလားလက်ရှိနေတဲ့လူလူယုံကြည်ကိုးစားတဲ့ပါတီနဲ့ရှင်ပြိုင်လုပ်တယ်လို့များမြင်မလားဆိုတော့ဒီချောင်းကြမှုတွေနဲ့ကျွန်တော်တို့ကဒီခုနကလုပ်နေဆိုတာကိုသိပေမဲ့ကျွန်တော်တို့တင်းသိမ့်လာခဲ့ပေါ့လေဒါကြောင့်လဲဒီမိုကရေစီအင်ဖတ်မအားကောင်းမှုဆိုပြီးတော့ကျွန်တော်တို့တွေ့ဆုံမှုတွေ၊ဆိုင်ရန်မှုတွေ၊ပံပိုးမှုတွေတွေကျွန်တော်တို့ကဆောက်ထုတ်လာခဲ့ပြီးတော့ဥပါကိုတီးကြားမှုမလုပ်ဖြစ်ခဲ့ဘူး။မလုပ်ခဲ့ဘူးเนาะ။အဲ့ဒါကလည်းဒီမိုကရေစီရေးလှုပ်ရှားမှုတစ်ခုလုံးကိုကျွန်တော်တို့ကြောင့်အကောင်းတာပဲဖြစ်စေခြင်းနဲ့တစ်ခုခုဖြစ်ခဲ့သွားတာမျိုးဖြစ်စေခြင်းနဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒါလိုဆင်ခဲ့ရတာပေါ့။အခုလည်းပဲကျွန်တော်တို့ဒါရေးရှိမှနိုင်ငံရေးပါတီတစ်ခုချင်းနဲ့တွားဖို့လို့ဆင်ခဲ့တဲ့အခါမှာလည်းပဲအခုဆင်ခဲ့ချက်ဟာအခုဆန်ကရွေးကောက်ပွဲရအကိုတလုံးတရားထိခိုက်မသွားအောင်အဓိကဂရုစိုက်ပါတယ်ဒါကြောင့်တော့ဆန်ကရွေးကောက်ပွဲအလွန်မှာရေရှည်သွားဖို့ကတော့ကျွန်တော်စဉ်းစားပါတယ်အခြေတစ်ခါကလည်းပဲဒေါ်စန်းစုကြည်ရဲ့အသက်အရွယ်နဲ့တူးရဲ့လူမှုထောက်ခံမှုအချိန်အုံရထားတဲ့အချိန်မှာတော့ကျွန်တော်ဒေါ်စန်းစုကြည်ကိုပုံပြီးတော့ယုံကြည်အားကိုးနေကြတာဖြစ်ရှယ်တကယ်တော့ဒေါ်စန်းစုကြည်အလွန်ပေါ့အဲ့ဒီကာလမှာသူတို့ဒီနိုင်ငံရေးဒီအားကောင်းလာအောင်ဘယ်လိုပြစည်းလဲဆိုတဲ့ဟာကိုလည်းဒါကိုကျွန်တော်တို့စဉ်းစားပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့စဉ်းစားချက်အတိုင်းဟာအဖြစ်ငညာရေးဒီပြောင်းလဲကိုအားကောင်းအောင်ပဲကျွန်တော်တို့စဉ်းစားတယ်။အဖြစ်ဟာပြည်ပိစာမျိုးဆိုရင်ကျွန်တော်တို့အစဉ်အဆက်တစ်လျှောက်အလုံးကျွန်တော်တို့ဟိုရှင်ကျင်လာခဲ့တယ်။ဟိုဆောင်ထိန်လာခဲ့တယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်ပါတယ
်။ဟုတ်ကဲ့ကိုကြီးရောဒေါက်တာရံမျိုးသိန်းရောဒီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။တော်ရရှင်နဲ့အလှည့်ကျွန်တော်ပေးချင်ပါတယ်။ကိုလှမောင်ကြားပါလားခင်ဗျာ။ကိုလှမောင်ဆွေးနွေးလို့ရပါတယ်။ဒီလိုင်းပေါ်မှာမေးမြန်းလို့ရပါတယ်။ဥက္ကူကြီးရှိပါတယ်ဒေါက်တာရံမျိုးသိန်းရှိပါလား။
ဟုတ်ကဲ့ပါ28 28မိနစ်လည်းမှာကျွန်တော်တို့တို့ရင်းနှီးလောက်ကပ်ပြီးတော့ဘိုးဘိုးကြီးနဲ့ကိုရံမူသိန်းကိုမေးခွင့်ရတာကျေးဇူးတင်ပါတယ်အဲကိုဘိုးကြီးဟိုအနေနဲ့မေးချင်တာဒီလိုပါဗျဘဝနဲ့28 28ကာလမတန်ခင်အဲ့ဒီ28 28 28မှာလောက်ခဲ့တဲ့ဥက္ကမောင်ရဲ့ဦးလာရှိဦးညွင့်ဝင်တော့လည်း28 28မှာအန်နဒီဝင်ခဲ့တယ်ဗျဒါပေမဲ့အန်နဒီကလက်မခံတဲ့အတွက်ကြောင့်သူတို့ကပြီးဆုံးလုံးဆိုတဲ့ပါတီကိုဖွဲ့ခဲ့ရတယ်အဲ့ဒီမှာသူတို့နဲ့ညီကိုလိုနေခဲ့တဲ့ဥက္ကမောင်ဝင်ကြတော့သူတို့လက်ခံပြီးတော့လို့တော့ကိုယ်စလည်းဖြစ်ကြတာပါဗျာအခုကိုကြီးတို့ကိုပြုံးချို့တို့ဟိုဟိုဖြစ်တယ်မျိုးပေါ့နောက်တစ်ခုကကိုရန်လို့တဲ့ကိုမေးချင်တာဒီလိုကလက်ရှိအချိန်မှာစစ်တပ်မျိုးစုံမဟုတ်ပြင်မဲ့လဲကျွန်တော်တို့နဲ့တူနေလက်တွဲဘူးတဲ့ကိုကိုဦးတို့မောင်မောင်ဦးတို့တိတ်ဆွေတို့အားရှိတို့ဘိုဟိန်တို့စသည်ဖြစ်ပေါ့ဗျာဒီလိုတွေကလွတ်တော်တဲ့ရောက်နေပြီလွတ်တော်တဲ့ရောက်ဖို့စမ်းပြနေပြီအဲ့တော့ကြောင့်ကျွန်တော်တို့ကအခုချိန်မှာ NLD ကိုဒါပဲဖြစ်ဖြစ်ပုံအောပြီးတော့ကျွန်တော်တို့ထောက်ခံဖို့တင့်တယ်လို့ကျွန်တော်ထင်တယ်အဲ့ဒါကိုကျွန်တော်မေးချင်ပါတယ်
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ဒေါက်တာရေမျိုးသိန်းတစုံပြန်ဖြေပေးပါလား
အဲကျွန်တော်ရဲ့မြင်ကားတော့ပေါ့လေလက်ရှိအချိန်မှာခုနဟိုကျွန်တော်မိတ်ဆွေဆွေးနွေးသွားသလိုပါပဲလက်ရှိကျွန်တော်တို့2015ရွေးကောက်ပွဲမှာတော့ကျွန်တော်တို့ဟာနော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပေါ့လေနောက်ဒေါအောင်ဆန်းစုကြည်ကိုအပြည့်အဝဝန်းရံဖို့လိုအပ်တယ်ဆိုတာကိုကျွန်တော်ကလက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အခုကြုံတွေ့နေရတဲ့မိကုံးဟာပါလဲဆိုတော့အဲနှစ်ခုတစ်ခုရွေးပဲဖြစ်ပါတယ်ဥမာကျွန်တော်တို့ကလက်ရှိအာဏာရပါတီကိုထောက်ခံမလားဒါမှမဟုတ်အဲဒေါအောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံမလားဆိုတော့မျိုးပေါင်းနှစ်ခုရဲ့ကျွန်တော်တို့ကတစ်ခုကိုရွေးရမယ်အနေအထားမျိုးဖြစ်ပါအဲ့တော့ဒီပါတီနှစ်ခုဒီသာလီရင်တော့တမရကိုရွေးကောက်တင်ရောက်ပြီးတော့အစိုးရဖွဲ့စည်းနိုင်တဲ့အနေအထားမျိုးရှိတဲ့အခါကျတော့ကျွန်တော်အမြင်အားဖြင့်လက်ရှိအခြေအနေမှာကျွန်တော်တို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါအောင်ဆန်းစုကြည်ကိုဝန်းရံရမယ်ဆိုတော့လက်ခံပါတယ်ဒါပေမဲ့အဲ့ဒီဝင်းရံမယ်ဆိုတဲ့အချိန်ထဲမှာကျွန်တော်တို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အားနည်းချက်တွေလိုအပ်ချက်တွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ပိုင်းရဲ့မတမာမှုတွေတော့ဟိုမတရားလုပ်မှုတွေအဲ့ဒီတွေအပေါ်မှာလည်းကျွန်တော်တို့မျက်စိမိတ်ပြီးတော့ငြိမ်နေလို့တော့မရပါဘူးပြောသိမ့်ပြောလိုက်တာတွေကိုပြောရပါမယ်ဝေဖန်သိမ့်ဝေဖန်တိုက်တာတွေကိုဝေဖန်ရမှာရဲ့လို့ကျွန်တော်ကအဲ့လိုယုံကြည်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒါနဲ့ပတ်သက်လို့ပဲဥက္ကူကြီးကိုဆက်လက်မေးချင်ပါတယ်ခုနကကုလမောင်ပြောသွားတဲ့ထဲမှာ NLD ပါတီတင်းမှာလည်း88မျိုးဆက်ကចောင်းသားတွေပါကြတယ်အမတ်တွေတက်လုံနေကြတာရှိပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88ကြားထဲမှာနိုင်ငံရေးရောတစုံတရာကိုလဲချက်ရှိပါလားဘယ်လိုများရှိပါလဲ
ဟိုနိုင်ငံရေးရောကျွန်တော်တို့က88ကတည်းကတချောင်းလုံးလက်တွဲဆောင်ရွက်ခဲ့တယ်အဖွဲ့အစည်းတွေလည်းဖြစ်တယ်အခုကကျွန်တော်တို့ရဲ့အခြေခံစံနေတော့မိုးထားမှုတွေကလည်းအတူတူပဲဖြစ်ပါတယ်ဒီဒီမိုကရေစီလူ့ခွင့်ရေးတိုင်းသားတူညီကြရေးဆိုတာတွေဟာကျွန်တော်တို့ဒါအခြေခံစံမိုးတွေအတူတူပဲဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ကဒီဒီမိုကရေစီရေးပြောရင်ပြည်သူတွေသားထဲမှာလည်းဒီမိုကရေစီရင့်စလာအောင်ပြင်ထန်ဖွံ့ဖြိုးလာအောင်လုပ်ဖို့လိုတယ်လို့ပါတီအဖွဲ့အစည်းတွေသားထဲမှာလည်းဒီမိုကရေစီရှင်းတုံးမှုတွေရှင်းထန်ရင့်စလာဖို့ကြိုးပါတယ်ဘာလို့လဲနိုင်ငံဦးဆောင်မဲ့ပါတီအဖွဲ့အစည်းတွေကို၌ကဒီမိုကရေစီရှင်တန်ရင့်ကျက်မှပြည်သူတွေကြားထဲကိုကျွန်တော်တို့လက်ဆင့်ခံနိုင်မှာဖြစ်ပါတယ်။အဲဒါကြောင့်မို့လို့ကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပြောရင်လည်းပဲတခါလေကြတော့ကျွန်တော်တို့ဘုကံတွေကို၌ကကျွန်တော်တို့ကိုမချိမနဲ့တိုင်ကျမ်းတာရှိပါတယ်။ဥပမာအားဖြင့်ကျွန်တော်တို့ဘယ်လိုမဲပေးရမလဲလို့သူတို့ကကျွန်တော်တို့ကိုမေးတဲ့အခါမှာကျွန်တော်တို့ကတော်တော်အကြက်ရိုက်ပါတယ်။အဲတော့သူတို့ကဒီကိုယ်စားလောင်းကိုကျွန်တော်တို့ကဒီသူတို့ရုပ်ကံတွေကဒီဒီတာတာတည်တယ်ဒါပေမဲ့တောက်ခွက်တဲ့ကြားတွေကဒီလိုကိုချပေးတယ်အဲ့တော့ဒီလူမျိုးကိုကျွန်တော်တို့ကဘယ်လိုလုပ်ပြီးဆိုကျွန်တော်တို့မဲထည့်ရလဲဆိုတဲ့ဟာကဒီကနေ့ဒီတော်တော်များများကနေတက်လာတာရှိပါတယ်အဲ့တော့ကျွန်တော်တို့ကဒါကြောင့်မို့လို့လေဒုတိယဒီမိုကရေစီအဖွဲ့အစည်းနဲ့ကျွန်တော်တို့ဆက်ချင်းမျိုးဆက်နဲ့ပူးတက်ချင်ရာချက်မှာဒီပေါ်ပြထားတဲ့သဘောတူထားတဲ့တက်တီချက်ကိုထိုက်ကဒီမိုကရေစီအားစုများအဲဒီအများစုများအောင်နိုင်ရေးဝန်ရံဖို့ဆိုပြီးတော့ပေါ်ပြထားပါတယ်။အရေးကြီးဆုံးကတိုင်းရင်းသားအင်အားစုများဆိုပြီးတာအရေးကြီးပါ။အဲကျွန်တော်တို့ရှေ့ဆက်ချင်းမျိုးဆက်ဟာအမျိုးသားဒီမိုကရေစီအဖွဲ့အစည်းနဲ့ဆွေးနွေးတယ်လို့ UN လို့ခေါ်တဲ့တိုင်းရင်းသားများကလည်းဖွင့်နေတယ်လို့ဆွေးနွေးပါတယ်။အဲတော့တိုင်းရင်းသားကိုယ်စားလှယ်များကိုအနေဆုံးချက်တက်ဆိုင်ရာပြည်နယ်လွှတ်တော်များမှာအဲပါပြီးတော့ဒီတော့ကျွန်တော်တို့ဒီ level အသေးသေးမှာတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်ဖို့ဆိုတာကိုကျွန်တော်တို့ကရှေ့ဆက်ချင်းဒီကဘောဒါအဖြစ်နဲ့ကျွန်တော်တို့တင်ပြဆွေးနွေးခဲ့တာရှိပါတယ်။ဒါကြောင့်မလို့ဒါကျွန်တော်တို့အသေးစိတ်လက်တွေ့လုံဆောင်အဖြစ်မှာတိုင်းရင်းသားဒေသတွေမှာတိုင်းရင်းသားကိုယ်စားလှယ်တွေနဲ့ဆက်နေကိုယ်စားလှယ်တွေနဲ့ရှင်းပြရင်
သူ့ကိုကျွန်တော်တို့ထောက်ခံမလဲဆိုတဲ့အကြာဟာဒါကျွန်တော်တို့အားလုံးအတွက်တိုင်းရင်းသားဓာတ်ပုံညီညာရေးနဲ့ဖက်ဒရယ်ပြည်သူ့တည်ဆောက်ရေးအတွက်အရေးပါတဲ့နေပုံဖြစ်လာ
ဟုတ်ကဲ့
ဒါကြောင့်မလို့ကျွန်တော်တို့ကတော့တိုင်းရင်းသားဓာတ်ပုံညီညာသူ့ဒေသမှာသူအနိုင်ရဖို့အတွက်ကိုယ်တည်းရေပေါ်ပေါ်ပို့တော့ကျွန်တော်တိုင်းရင်းသားဦးစားပေးအစီအဦးဟာအဖြစ်နဲ့ကျွန်တော်ရှင်းတော့မှာကျွန်တော်အနေနဲ့တော့ကျွန်တော်တို့လက်ခံ
ဟုတ်ကဲ့ခင်ဗျာကျွန်တော်
တတိပုဂ္ဂလတဲ့အရေးကြီးရှိတဲ့အရေးကြီးရှိတဲ့ပုံတွေဒီလိုမျိုးနဲ့အဲ့ပုံကိုယ်တွေကိုကျွန်တော်ဖြတ်တော်ထဲမှာပါလာကြည့်ချင်ပါလေဒါကြောင့်လည်းသဘောထား
ဟုတ်ကဲ့ကိုနေဦးလင်းတော်ရှင်တူရှိပါသေးတယ်ကိုနေလုံးလေးတူတော်တော်မေးလို့ရပါတယ်ခင်ဗျာကိုကြီးရှိပါတယ်ဒေါ်ရရမျိုးသိမ့်ရှိပါတယ်ကျွန်တော်ချိန်နဲ့သိမ့်မရတော့လို့ပါ
အချိန်လည်းသိမ့်မရတော့ပါဆိုလို့ရှိရင်တော့ခုနဒေါက်တာရံမျိုးသိန်းပြောတဲ့ဘက်ကပို့ပြီးတော့ကျွန်တော်အလေးတာပါတယ်သို့တော့ကျွန်တော်အထင်ပြောရလို့ရှိရင်တော့အခုဒီလိုလှုပ်လိုက်တဲ့အတွက် NLD တက်ရှုံးနေADA လည်းရှုံးနေပေါ့ဗျာကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ်ADA အနေနဲ့ NLD ကိုချိုးပိုးပေးနေရတယ်ဆိုတဲ့အဆင်မျိုးတော့မလုံးသိမ့်တော့ဘူးလို့ပဲကျွန်တော်ထင်တယ်ဗျာပွင့်ရင်လင်းလင်းပြောရင် new generation ကျွန်တော်တို့လိုအပ်နေတယ်နော် new blood တွေလိုအပ်နေတယ် old idea တွေကအောက်သွားပြီဗျာ21ရာစုမှာ old idea တွေဖယ်ပြီးတော့ကျွန်တော်တို့ရှေ့ဆက်ပြီးချီတက်ကြပါလို့ကျွန်တော်ကတော့မေတ္တာရပ်ခံပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အချိန်လဲစစ်သွားလို့ပါဒီ diet လေးလိုက် season မှာပေါင်းဝင်ဆွေးနွေးပြီးတဲ့ဥက္ကူကြီးရောဒေါက်တာရံမျိုးသိန်းရောသတို့ရှင်ဒီအားလုံးကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ diet လေးလိုက် season ကိုတော့ဒီမှာပဲရနာခွင့်ပေးပါ
ဒီ line အစီအစဉ်ကိုကိုတောင်းရင်ဦးနဲ့ထုတ်လုပ်သူမဆုမွန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်မှာသတင်းချင်းချုပ်တို့ကိုမဆုမြတ်မွန်ကကြင်ရပေးပါအောင်ရှင
်မြန်မာနိုင်ငံတဝမ်းမှာရေဘေးဒုက္ခတွေပါအခုဆိုရင်6သိန်းကျော်ရှိသွားပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတယောက်ကပြောပါတယ်တေဆုံးခဲ့သူဒီလောလောဆယ်တရားတလောက်တရားနီးပါးရှိတဲ့အထက်ကထက်ဝက်ကျော်ဟာရခိုင်ပြည်နယ်ကဖြစ်တယ်လို့ VOA ကိုပြောပါရယ်ရေဘေးဒုက္ခတွေအတွက်တဘာဝဘေးရန်ဒီရဲ့အရေးပေါ်စီမံခန့်ခွဲမှုဗဟိုဌာနကကူညီထောက်ပံ့ရေးပစ္စည်းတွေပို့ပေးနေတယ်လို့လည်းဆိုပါရယ်ဒါပေမဲ့တချို့ဒေသတွေကပြည်သူတွေကတော့ဒီရေဘေးအကူအညီတွေရောက်မလာသေးဘူးလို့ပြောကြပါရယ်ရှင်ထိုင်ဝမ်ကျွန်းကိုဒီကနေ့စနေနေ့အစောပိုင်းတော့ဝင်ရောက်တိုက်ခတ်သွားတဲ့အင်အားဖြင့်ဆူဒလောတိုက်ဖုန်းမုန်တိုင်းကြောင့်ရေကြီးမြေပြိုမှုတွေဖြစ်ခဲ့ပါတယ်ဒီထိုင်ဝမ်စံတော်ချိန်မနေ့9နိုင်လောက်မှာဝင်ရောက်လာတဲ့ဆူဒလောမုန်တိုင်းကြောင့်၄ယောက်ထက်မနည်းတေဆုံးခဲ့တယ်လို့ပျောက်ဆုံးသူဟာလည်း၄ယောက်ထက်မနည်းရှိပါတယ်တနာယီကို၄ပြင်းတိုင်နှုံမိုင်120ကျော်နဲ့ဝင်လာတဲ့ဆူဒလောမုန်တိုင်းကြောင့်တစ်ပင်တွေဓာတ်တိုင်တွေလဲပြိုကျကြခဲ့တယ်လို့ခေါင်မိုးတွေလမ်းဆိုင်းပုတ်ကြီးတွေလည်းလန့်ထွက်ခဲ့ပါတယ်ထိုင်ဝမ်ကနေပြီးတော့တရုတ်နိုင်ငံဘက်ကိုဒီညပိုင်းမှာဝင်ရောက်တဲ့မုန်တိုင်းအားလျော့သွားမယ်လို့ခန့်မှန်းထားပေမဲ့ဟာရီကိန်းအဆင့်ပြင်းအားနဲ့လေပြင်းတိုက်မယ်လို့မိုးလေဝသကြွမ်းကျင်သူတွေကပြောပါတယ်မုန်တိုင်းလမ်းကြောင်းတင့်တဲ့တရုတ်နိုင်ငံအရှေ့တောင်ပိုင်းဖူကျန်းပြည်နယ်မှာဒီမုန်တိုင်းအစိုးရင်စားရာဆုံးအဆင့်အဖြစ်နဲ့တက်ဆိုင်ရာကကြေညာတတ်မှတ်ထားပါတယ်လူပေါင်းသသိန်းခွဲကျော်ကိုလည်းဘေးကင်းရာကိုရွှေ့ပြောင်းကြဖို့တရုတ်အစိုးရကအမိန့်ထုတ်ထားပါတယ်မြန်မာနိုင်ငံမှာတော့ဒီပါတီစုံဒီမိုကရေစီစနစ်ကိုတောင်းဆိုတဲ့လူထုတုံ့ဝန်းနိုင်ငံတော်ဝန်လူထုအုံကြွမှုကြီးတွေဖြစ်ခဲ့တာဒီကနေ့မှာ28နှစ်ပြည့်ပါတယ်အုံကြွဆန္ဒပြပွဲတွေကိုအဲ့ဒီအချိန်ကအဓိကဦးဆောင်ခဲ့ကြတဲ့88မျိုးဆက်ခေါင်းဆောင်တွေကအထိတ်အမှတ်ဖြစ်နေတဲ့ဒီ88သမိုင်းပြတိုက်ကိုရန်ကုန်မှာဖွင့်လှစ်ပါတယ်အသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြန်လည်တည်မြက်ရေးနဲ့တရားမျှတမှုဖော်ထုတ်ရေးအတွက်ရည်ရွယ်ပြီးတော့ခုလိုသမိုင်းပြတိုက်ကိုဖွင့်တာလို့88ခေါင်းဆောင်တွေကပြောပါတယ်ဒီမြန်မာနိုင်ငံရဲ့သမိုင်းမှာဒီအရေးကြီးတဲ့နေ့တစ်နေ့ဖြစ်တဲ့ရှစ်လေးလုံးနေ့တုန်းကဝန်းနေပွဲသွေးချောင်းစီးစတေးခဲ့ကြသူတွေကြောင့်သမိုင်းကဏ္ဍအသစ်တစ်ခုစီကိုလမ်းပွင့်စေခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တပ်ရုံးကကြေညာချက်ထုတ်ပြန်ပါတယ်ရှင်
။သတင်းချင်းချုပ်ကမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကာတစ်ပိုင်နံဖြစ်ပါတယ်။ကျမအနောင်လက်ဖိုင်ပါ VOA American အတန်ရဲ့သတင်းကုန်တွေနေ့မနေ့ပတ်အစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီနဲ့9နာရီချိန်အစီအစဉ်တွေကိုဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA နားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရဲ့ရှင်။
This program has come to you from the Voice of America, Washington.